သာသနာတော်နှစ်2554ခုနှစ်မြန်မာတက္ကသိုလ်1382ခုနှစ်19လ8ရက်နေ့ခရစ်တက္ကသိုလ်2011ခုနှစ်ဧပြီလ17ရက်နေ့တနင်္လာနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တမိုင်းဝင်ဇဂလောစီရတော်မြတ်ကြီးနေ့ရှိကျက်ကလပရိယတိစာသင်တဲ့မဂ္ဂဝိပဿနာဓမ္မယေတ္တမကျင့်ပပြုလုပ်အပ်သော63ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းပွဲမှာဒီနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမွန်စေတုံးကြောင့်တော်မှာပရိသတ်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နားဟုကြတဲ့တရားနာပရိသတ်အမတ်တော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမေညာသကရာဂามိမေညာအနာဂามိမေညာရဟတာမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလောတရားနာပရိသတ်အမတ်တော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမေညာများယန္တေကြပါစေသက္ကရာဂามိမေညာများယန္တေကြပါစေအနာဂามိမေညာများယန္တေကြပါစေအရဟတမေညာများယန္တေကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ယသဗျာသခင်ကရောမြတ်ကြီးကပရိစ္ဆသမုပ္ပါဒ်တရားတော်နဲ့ပတ်သက်ပြီးတော့ပရိစ္ဆသမုပ္ပါဒ်တရားတရားအမတ္တခက်ခဲတဲ့တရားအမတ္တရှုပ်ထွေးတဲ့တရားအမတ္တအတိယခက်တဲ့တရားလို့ဟောကြားတော်မူခဲ့ပါတယ်။လောကဘုမအဖြစ်ပြောမယ်ဆိုလို့ရှိရင်ဟောဘုန်းကြီးတို့သစ်ပင်တွေပေါ်မှာတွေ့ရလေတွေ့ရတာရှိတယ်။စာပေါင်းတိုက်ဆိုတာရှိတယ်။စာကလေးတွေအတိုက်အော်လောက်ပြီးတော့ထားတဲ့ထမင်းတို့ဘာလို့မှတွဲလုံးဆွဲနေတဲ့စာပေါင်းတိုက်ကလေးအဲ့ဒီစာပေါင်းတိုက်ကလေးကိုကြည့်မယ်ဆိုလို့ရှိရင်မြက်ပင်အမြင်လေးတွေနဲ့စာပေါင်းတိုက်ကလေးတွေလှုပ်ထားတာအမြင်လေးတွေမြောင်များစွာနဲ့ရက်ပြီးတော့ဘယ်နေရာကနေစပြီးဘယ်နေရာမှာဆုံးနေသလားဘယ်တော့မှမသိနိုင်ဘူးအဲ့ဒီလောက်ရှုပ်ရှုပ်ထွေးထွေးနဲ့လှုပ်ထားတဲ့စာပေါင်းတိုက်အဲ့ဒီစာပေါင်းတိုက်ကဲ့သို့တဲ့ပရိစ္ဆသမုပ္ပါဒ်တရားကလည်းပဲအစာလည်းရှာမရအဆုံးလည်းရှာမရအိမ်မက်တဲ့ရှုပ်ထွေးတဲ့သဘောရှိပါတယ်ဒီလိုဟောတာဘာသာကကြတော့ဘုန်းကြီးတို့ဇာတိမှာဖြူစံမြက်ဆိုတာရှိတယ်ဖြူစံမြက်ဆိုတာကတော့ဘုန်းကြီးတို့တောရက်တွေမှာကွင်းထဲမှာရှုပ်ရှုပ်ထွေးထွေးပေါင်းနေတဲ့မြက်ဖြစ်ပေါ်ရပါတယ်အဲဒီဖြူစံမြက်ကိုကြည့်လိုက်မယ်ဆိုရင်လည်းဘယ်ရအရင်ဘယ်ရအဖျားဒီလိုသေးသေးချာချာမသိနိုင်တယ်လို့ပဲပဋိစ္စသမုပ္ပါဒ်တရားကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအစာအဆုံးကိုသေသေးချာချာသိနိုင်တဲ့အစာရမရှိဘူးအဲဒီလိုခက်ခဲခြင်းတရားတွေနဲ့ပြည့်စုံနေတဲ့ပဋိစ္စသမုပ္ပါဒ်တရားပါပဲလို့မြတ်စွာဘုရားကဒီလိုပဲဟောကြားထားတယ်ဒီကပဋိစ္စသမုပ္ပါဒ်တရားကိုလေ့လာမယ်ဆိုလို့ရှိရင်တဲ့လေ့လာမှုလေ့လာနည်း၄မျိုးရှိတယ်နံပါတ်၁ကအစာကနေအဆောင်အထိလေးလာတဲ့လေးလာနည်းနံပါတ်2ကအဆောင်ကနေအစအထိလေးလာတဲ့လေးလာနည်းနောက်တစ်ခါနံပါတ်3ကအလယ်ကနေပြီးတော့အဆောင်ကိုလေးလာတဲ့လေးလာနည်းနံပါတ်4ကအလယ်ကနေအစကိုပြန်ပြီးတော့လေးလာတဲ့လေးလာနည်းလို့လေးလာပုံလေးလာနည်းဘယ်လိုမျိုးရှိလဲ4မျိုးရှိပါတယ်အဲ့ဒါကိုလည်းမြတ်စွာဘုရားကဥပမာလေးပြောပြထားတယ်ပေါ်ရတော့တောင်ရပွင့်ထဲမှာနွယ်ပင်လေးတွေရှိတယ်ကောင်းရုံးတယ်လို့ဟာမျိုးလေးတွေပေါ့အဲဒီလိုနွယ်ပင်လေးတွေကပွင့်ထဲမှာအနှံ့အပြားအပင်ရင်းကဒီနေရာမှာရှိပေမဲ့အပြားကအတောင်20 30 40အထိနေပင်ပေါ်မှာတွားသွားပြီးတော့ပြန့်အဲဒီအနွယ်ပင်ကလေးကိုယူလို့တဲ့ပုံပေါ်တယောက်သည်အဲ့ဒီနွယ်ပင်ရဲ့အစာကိုသိရင်လည်းပဲအစာကနေပြီးတော့အမြင်ရင်ကနေပဲနှုတ်ပြီးတော့ဖြတ်ပြီးတော့ဆက်ယူလိုက်မယ်ဆိုရင်အဖျားကခက်လက်တွေအားလုံးမပါဘူးလားပါလားအဲ့ဒီတော့အရင်ကနေယူလိုက်ရင်လည်းတအောင်လုံးပါနိုင်တယ် နောက်တနေ့ကအဲ့ဒီလွယ်ပင်ကလေးရဲ့အဖျားကနေပြီးတော့ဆွဲယူလိုက်ရင်လည်းပဲအရင်အထိမပါဘူးလားပါနိုင်လားအဲ့ဒီလိုရင်းတဲ့အဖျားကိုယူအောင်မသိဝင်လုံးတဲ့အခါကျတော့ဒီလိုမယူခြင်းဘူးဆိုရင်လည်းအလဲကောင်းကနေပိုင်လိုက်ပိုင်လိုက်တော့နှစ်ပိုင်းဖြစ်သွားတာပေါ့အဲ့ဒီပိုင်ထားတဲ့အပိုင်ကလေးကိုအရင်ဘက်ပြန်ဆွဲယူလိုက်ရင်လည်းအရင်ပိုင်ယူလို့မရဘူးလားရအဲ့ဒီပိုင်းထားတဲ့ပိုင်းကလေးကနေပြီးတော့ဖျားပိုင်းကိုဆက်ယူလိုက်ရင်လည်းပဲအဖျားပိုင်းတအောင်လုံးမပါဘူးလားပါလာလားအဲ့ဒီလိုပဲပိုင်းကလေးကိုဆက်ယူတဲ့အခါမှာ၄မျိုး၄စားဆက်ယူလို့ရတယ်လို့ပရိသတ်ဓမ္မပတရားကိုလေ့လာတဲ့နေရာမှာလည်းပဲ၄မျိုး၄စားလေ့လာလို့ရတယ်လို့ဒီလိုဆိုပါတယ်ဒီကပိုင်းကလေးရဲ့အစသည်အစကနေအစသည်အမြင့်အဲ့ဒီအမြင့်ကနေဆက်ယူလိုက်တယ်လို့ပဋိစ္စသမုပ္ပါဒ်တရားမှာလည်းပဲအစသည်တခြားတရားလားအဝိဇ္ဇာတရားလားအဝိဇ္ဇာတရားအဝိဇ္ဇာတရားကနေစသုံးသပ်ကြည့်လိုက်မယ်ဆိုရင်နောက်ဆုံးဘယ်တရားအထိသွားတွေ့မလဲသရမရဏအထိသွားတွေ့သရမရဏသရကတော့တကယ်တမ်းပဲကြဆိုဆိုရင်ဒါပဋိစ္စသမုပ္ပါဒ်တရားတော်ရဲ့အဆုံးလို့ပြောတာပေါ့ဒါပေမဲ့တကယ်တမ်းပဲကြဆိုဆိုရင်ဒီနောက်မှာမြတ်စွာဘုရားဟောခဲ့တဲ့တရားတွေရှိပါသေးတယ်အဲ့ဒီတရားတွေကဘာတွေလဲဆိုရင်သောကပရိဒေဝဒုက္ခသောမနတဥပယတအဲ့ဒီတရားတွေလည်းရှိသေးတယ်။ပါဠိတော်မှာပါတယ်။ဒါပေမဲ့ပရိစ္ဆေသမုပ္ပါဒ်အင်္ဂါအနေနဲ့စက်ဝိုင်းထဲမှာထည့်မထားဘူး။ဒါပြီးတော့လည်းမေးတော့အဲ့ဒီတရားတွေကဇာတိရဲ့အကျိုးတော်မှန်တယ်။ဒါပေမဲ့ဇာတိရဲ့ဇာတိရတဲ့ပုဂ္ဂိုလ်တိုင်းမှသူတို့မရနိုင်ဘူးတဲ့။ဇာတိရဲ့အကျိုးဆက်တွေအကျိုးရင်းမဟုတ်ဘူးအကျိုးဆက်ဆင်းပွားအကျိုးတွေနော်ဇာတိရဲ့အကျိုးရင်းကဘယ်လိုလဲဆိုတော့သရာနဲ့မရဏဇာတိသရာကပရိသန်နေနေတာသရာမရဏကအိုရာသေးတာပရိသန်နေနေတဲ့ပုဂ္ဂိုလ်တိုင်းအိုရာရှိတဲ့နဲ့သေးတာရှိတယ်မအိုရာမအိုတဲ့ပုဂ္ဂိုလ်ရှာလို့မရဘူးမသေးတဲ့ပုဂ္ဂိုလ်ရှာလို့မရဘူးပရိသန်နေနေတဲ့ပုဂ္ဂိုလ်တိုင်းဟာအိုရဲသေးတယ်ဒါကြောင့်မလို့သရမရဏသည်ဇာတိရဲ့မုတ်ချအကျိုးအကျိုးရင်းအကျိုးရင်းဘဂဗတိဒီဝါစားတဲ့တရားတွေကြတော့အကျိုးရင်းမဟုတ်ဘူးအကျိုးဖြာတနည်းအားဖြင့်ပြောမယ်ဆိုရင်မုတ်ချရနိုင်တဲ့အကျိုးမဟုတ်ဘူးရတဲ့ပုဂ္ဂိုလ်မှရတယ်မရတဲ့ပုဂ္ဂိုလ်မှမရဘူးသိကြဖို့ပြောလို့မရဘူးသရမရဏကသိကြဖို့ပြောလို့ရတယ်ဘဂဗတိဒီဝါစားတဲ့၅မျိုးကသိကြဖို့ပြောလို့မရဘူးသူကသင်္ဘောအကျိုးတွေဖြစ်နေတော့ဒါကြောင့်သောကပရိဒီဝါဖြစ်ရတယ်လည်းမရင်သရမရဏဖြစ်လို့သောကပရိဒီဝါဖြစ်တယ်ဆိုတော့သူရဲ့အကြောင်းကတော့ဇာတိဒါကဇာတိရဲ့အကျိုးတရားတွေရေတွက်ကြည့်လိုက်မယ်ဆိုရင်သရမရဏလည်းဇာတိရဲ့အကျိုးသောကပရိဒီဝါဒုက္ခဓမ္မနာတာဥပယတာတွေလည်းပဲဇာတိရဲ့အကျိုးအားလုံးပါတော့ဇာတိရဲ့အကျိုးဘယ်နှပါးရှိလဲခန္ဓာပါဘယ်လိုတွေပါလဲသရမရဏသောကပရိဒေဝဒုက္ခဒေါမနတာဥပါယတာဇာတိရဲ့အကျိုးတွေကြီးပဲအဲဒီဇာတိရဲ့အကျိုးခန္ဓာပါထဲမှာကျင့်သိမှုချရနိုင်တဲ့အကျိုးကဘယ်နှပါလဲဘယ်လိုတွေပါလဲကျင့်သိမှုချရနိုင်တဲ့အကျိုးမဟုတ်ဘူးရတယ်မှရတယ်ရခြင်းမှရတယ်တခြားတခြားပုဂ္ဂိုလ်မှရတယ်တခြားတခြားပုဂ္ဂိုလ်မှမရဘူးအဲ့ဒီအကျိုးတွေကဘယ်လိုတွေလဲဘုရားယဟနာတွေဆိုရင်မရဘူးပေါ့နော်ကျန်တဲ့ပုဂ္ဂိုလ်တွေဆိုရင်ရတယ်ပေါ့အဲ့ဒါကြောင့်မလို့သူတို့ကအကျိုးပြားဒီနေ့အဖြစ်ပြောတော့ကျင့်သိမှုချမရတဲ့အကျိုးအဲ့ဒီလိုကျင့်သိမဟုတ်တဲ့အကျိုးမဟုတ်လို့အဲ့ဒီ၅မျိုးကိုပဋိစ္စသမုပ္ပါဒ်တရားထဲမှာထည့်မထားဘူးပဋိစ္စသမုပ္ပါဒ်တရားထဲမှာထည့်ထားတာဘယ်လိုအကျိုးမျိုးသာထည့်ထားတော့ကျင့်သိမှောက်ချရတဲ့အကျိုးဘယ်လိုနဲ့ဘယ်လိုပါလဲဒါကြောင့်မလို့ပါဠိတော်ကိုရုပ်ကြည့်လိုက်မယ်ဆိုလို့ရှိရင်ဇာတိပစ္စယသရမရဏဒုက္ခပရိဒေဝဒုက္ခဓမ္မနာဒုပါယသတ္တဘဝန္တိသာတိဒီဆရာသာတိဒီဟုသောအကြောင်းတရားကြောင့်သရမရဏသရမရဏဖြစ်တယ်ဒီနေရာမှာသေသေးတင်လေးထည့်ပြီးတော့ရုပ်ပေးပ သောကပရိဒေဝဒုက္ခဓမ္မနာတုပါယတာသောကပရိဒေဝဒုက္ခဓမ္မနာတုပါယတာဆိုတဲ့တရား၅မျိုးလည်းဖြစ်တယ်သရမရဏလည်းဖြစ်တယ်သောကပရိဒေဝဒုက္ခဓမ္မနာတုပါယတာ၅မျိုးလည်းဖြစ်တယ်နှစ်ခါခွဲပြောတယ်ပေါင်းမပြောဘူးဘာဖြစ်လို့ပေါင်းမပြောတယ်လဲတချို့ကကျင်းသည်ဖြစ်တဲ့အကျိုးတချို့ကမကျင်းသေးတဲ့အကျိုးကျင်းသည်အကျိုးကဘယ်လိုတွေတော့မကျင်းသေးတဲ့အကျိုးကသောကပရိဒေဝဒုက္ခဒေါမနတဥပါယတဒီတရား၅မျိုးကမကျင်းသေးတဲ့အကျိုးဟုတ်လားအကျိုးချင်းတွေ့ရလားအဲဒီလိုမတွေ့သည့်အတွက်ဗရမရဏနဲ့ကျန်တဲ့၅မျိုးကိုပါဠိမှာကိုပဲနှစ်ပိုက်ခွဲရေးထားတယ်ဇာတိပစ္စယသရမရဏဇာတိပစ္စယဇာတိတိဟုသောအကြောင်းတရားကြောင့်သရမရဏသရနဲ့မရဏဖြစ်တယ်တပိုက်ပြီးတော့မှသာသစဉ်ပါလေဒုက္ခပရိဒေဝဒုက္ခဓမ္မနာတုပါယတာဒုက္ခပရိဒေဝဒုက္ခဓမ္မနာတုပါယတာတရား၅မျိုးတို့လည်းဖြစ်တယ်ဒီလိုပြောတာကိုနော်အဲဒီလိုအကျိုး၂မျိုးရှိတဲ့အထက်မှာကျင့်သင်ရမယ့်အကျိုးကိုပဲပရိသတ်သမုပ္ပါဒ်တရားတွေမှာထည့်ထားပါတယ်။ကျန်တဲ့တရားတွေထည့်မထားဘူးเนาะ။အဲ့ဒီတရားတွေအားလုံးဒီအရင်စစ်တော့အမြင့်မြေကဆိုတာလိုပဲ။ဘုလားပင်မအကြောင်းတရားဒီဘယ်လိုတယ်လဲ။အဝိဇ္ဇာ။အဝိဇ္ဇာဒီပင်ရဲ့မူလအကြောင်းတရား။အဝိဇ္ဇာဘာသဘောရှိတော့မသိတဲ့သဘောရှိတယ်။မသိမှုသဘောတရားသာမိမိတဏ္ဍာမှာရှိနေမယ်ဆိုရင်အားလုံးဟာကောင်းကျိုးရဖို့မလွယ်တော့ဘူးမသိမှုသာအခြေခံမယ်ဆိုရင်နောက်ဆုံးဘယ်မှာလမ်းဆောင်မလဲဒုက္ခသစ္စာမှာလမ်းဆောင်ဘယ်မှာလမ်းဆောင်မလဲပရိသတ်မုံပန်းနေနေကြည့်မယ်ဆိုရင်ဇရာမရဏမှာလမ်းဆောင်မှာသိလို့လားမသိလို့ပမာတော်မိစုံတော်ဗတ္တပမာတော်မိမိရော့ရော့ပေါ့ပေါ့တန်းတန်းနေခြင်းသည်ပမာတော်မသိခြင်းသည်သစ္စာလေးပါးကိုမသိခြင်းသည်မိစုံတော်ဗတ္တသိခြင်းရဲ့အကြောင်းတရားဖြစ်ပါတယ်သရမရဏဆိုတဲ့အဖမ်းမှအိုခြင်းအဖမ်းမှနာခြင်းအဖမ်းမှသိခြင်းတို့ရဲ့အကြောင်းတရားဖြစ်ပါတယ်မသိရင်နာရအိုရအောင်မယ်နာရအောင်မယ်သိရအောင်မယ်ပိုခြင်းနာခြင်းသိခြင်းတရားတွေတွေ့နေရတာဒီခြားကြောင့်တော့မသိတော့ဘာမသိတော့တော့ဒုက္ခသစ္စာကိုမသိလို့ဒုက္ခသစ္စာမသိတာဘယ်လိုပါလဲအဝိဇ္ဇာဖြစ်ရင်အိုမယ်နာမယ်သိမယ်အဝိဇ္ဇာမရှိတော့ဘူးဆိုမှအိုနာတဲ့ကင်းမယ်ဒါကြောင့်မလို့အိုနာတဲ့ကင်းနေပါတယ်ဆိုရင်ဘာကိုပယ်တတ်ရအဝိဇ္ဇာပယ်တတ်ရအဝိဇ္ဇာမပယ်တတ်နဲ့တည်းကလည်းဘာလို့အိုနာတဲ့ကင်းမှာမလားအိုနာတဲ့မကင်းဘူးဒါကြောင့်အဝိဇ္ဇာနဲ့အိုနာတဲ့ကြားထဲမှာခွင်းဆက်ကလေးဆက်ပြပါဆိုရင်အဝိဇ္ဇာဖြစ်စေသင်္ခါရအဝိဇ္ဇာရိဥတော်ကြောင့်တရားကြောင့်ဘလို့ဖြစ်သင်္ခါရဖြစ်သင်္ခါရသရာဘာသဘောရှိပြေလောအထုတ်တဲ့သဘောရှိတယ်သိပြီပြူတာလားမသိပဲပြူတာလားမသိတာကသင်္ခါရကပြေလောအထုတ်တာမသိတော့ပြေလောအထုတ်တာမသိမှုနဲ့ပြေလောအထုတ်အဲ့ဒီလိုပြေလောအထုတ်တဲ့အခါကျတော့ဘာရိယဝိညာဏယောသလာယရဏဖသဝေဒနာဆိုတဲ့ခန္ဓာ၅ပါးရเนาะအဲ့ဒီနေရာမှာအဝိဇ္ဇာကမသိတာသင်္ခါရကပြေလို့အထုတ်တာမသိမှုနဲ့ပြေလို့အထုတ်တာဘယ်တော့ကပြေလို့အထုတ်ခဲ့တာလဲအတိတ်ကာလတုန်းကပြေလို့အထုတ်ခဲ့เนาะအတိတ်ကာလတော့ဆိုတော့အတိတ်ကာလဘယ်ဘဝကလဲမင်းရင်ဘယ်ဘဝရင်လို့ပြောလို့မရဘူးအတိတ်သန္တရာဆက်ဆက်မှာဘဝပေါင်းများစွာကပြေလို့အာထုတ်ခဲ့အဲဒီတော့ဘဝပေါင်းများစွာကပြေလို့အာထုတ်ခဲ့ဘူးဒီအတွက်ဒီဘဝမှာလာပြီးတော့ပဋိသင်္ဍေဖြစ်တယ်ပဋိသင်္ဍေလို့ပြောလိုက်တာဘာတရားတွေလဲလို့မေးရင်ယုံနဲ့နာနဲ့ပရိသလမောပတ်ထဲမှာကြည့်ပါဆိုရင်တော့ဝိညာဉ်ပါတယ်နာပါတယ်ယုတ်ပါတယ်ဒါချင်းနေပြောလို့ရတာဒါပဲဟုတ်လားပရိသဏေကိုပရိသဏေရာဘယ်လိုလဲမေးရင်ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့ဒါချင်းနေပြောလို့ပြောလို့ရတာဒါတော့ပဲရှိတယ်ကျန်တာတွေကချင်းနေပြောလို့မရဘူးဘာဖြစ်လို့လဲမေးတော့ပရိသဏေကမျိုးစား၄မျိုးရှိတယ် သန္တိဇာယောဘပါရိကယေသန္တိဇာယေသလဘုဇာယေ၄မျိုးရှိတယ်အတ္တနေဇာဆိုတာကပြိတ္တန်နေတာပင်မနေတော့ဆိုတော့အညီအဟောက်အပုစ္စအဲ့ဒီနေရာတွေမှာပြိတ္တန်နေဖြစ်တယ်ပြိတ္တန်နေဖြစ်လျင်ဖြစ်ခြင်းဖြစ်တဲ့ဖြစ်လိုက်တဲ့ပဒါရတွေအားလုံးစုံစုံညီညီဖြစ်တယ်ဒီတော့ဖြစ်တဲ့ဖြစ်လိုက်တဲ့ပဒါရတွေပြိတ္တန်နေအခါမှာတပြိုင်နက်ဖြစ်တယ်ခဏိတူပါပဲနံပါတ်2ကဩပပါတိကဩပပါတိကဆိုတာဘယ်လိုပြိတ္တန်နေလဲကိုထင်ရှားဖြစ်တဲ့ပြိတ္တန်တွေမိုးဘောကကြလာတယ်လို့ဘွားကနေဖြစ်တယ်ဟုတ်လားကိုထင်ရှားဘွားကနေဖြစ်တဲ့ပြိတ္တန်တွေဒီဘာပြိတ္တန်တွေလဲဩပပါတိကပြိတ္တန်တွေအများနာလေထားတာကဘယ်လိုပြောလဲဥပပပြိတ္တန်တွေဟုတ်တယ်မဟုတ်လားဥပပပြိတ္တန်တွေဆိုတာဘာလဲလဲဩပပါတိကပြိတ္တန်တွေပြောကြည့်လားနောက်တစ်မျိုးကဘယ်လိုပြောလဲဥပပပရိသန္တိဩပပါတိကပရိသန္တိဥပပပရိသန္တိဘယ်လိုပုဂ္ဂိုလ်မျိုးလဲကိုထင်ရှားဘွားကနေပေါ်လာတာဘုံဘောကကြလာတယ်လို့ကိုထင်ရှားဘွားကနေဖြစ်လာတာဥပမာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲမေးရင်နတ်တို့ဗြဟ္မာတို့တရေတို့တသိတို့တရားတွေဆိုလဲဥပပါရိကပြိတန်တွေပဲသူလဲကိုရိညာဘွားကနေဖြစ်တာပဲဒီဘွားကနေသေးတယ်တရားဖြစ်တယ်တသိဖြစ်တယ်ဒီဘွားကနေသေးပြီးတော့မှတရားတွေဘွားနဲ့ဒီဘွားကနေဝิญဉ်ထွက်သွားပြီးတော့ခန္ဓာကိုယ်ကဝิญဉ်ထွက်သွားပြီးတော့တရားတသိဘွားမျိုးနဲ့ခொနည်းခொနည်းလေးနေတယ်လို့ဒီလိုမမှတ်ပါနဲ့ဒီဘွားကသေးတယ်သေးတယ်ဆိုတာဘာဖြစ်တာလဲရုပ်ဒိဏ္ဏနေချုပ်တာရုပ်ဒိဏ္ဏနေချုပ်သွားပြီးကြတဲ့ကဒီဘဝရဲ့နောက်ဆုံးဖြစ်သွားပြီရုပ်ဒိဏ္ဏနေချုပ်သွားပြီးရင်နောက်ဘဝမှာယုံနာအသစ်ပေါ်တယ်ယုံနာအသစ်ပေါ်ကြတဲ့ကဘဝအဟောင်းလားဘဝအသစ်ဒီဘဝကပုဂ္ဂိုလ်ကတယောက်ခုဘဝကပုဂ္ဂိုလ်ကတယောက်ကိုကဘဝချင်းနှီးစပ်လို့တာဟာငါအဖေတရားဖြစ်နေတာငါအမိတရားဖြစ်နေတာဘလို့တရားဖြစ်တာဘဝတရားဖြစ်တာဒီလိုပြောတာကိုတရားရညတော့ဘယ်ပုဂ္ဂိုလ်ကမှတရားမဖြစ်နိုင်ဘူးနော်ဒါပြန်ဘယ်လိုဖြစ်တာလဲဒီဘဝမှာဖြစ်တဲ့ပုဂ္ဂိုလ်ဒီဘဝမှာသေးတယ်နောက်ဘဝမှာအသစ်ဖြစ်တယ်အသစ်တော့အသစ်အသစ်တော့ပြိတ္တန်တွေထပ်ဖြစ်တာအဲဒီတော့ဒီဘဝကပုဂ္ဂိုလ်နဲ့တရားဖြစ်တဲ့ပုဂ္ဂိုလ်နဲ့အတူတူလားအတူတူလားဥပ္ပုတရားသေးတယ်တရားဖြစ်တဲ့ဥပ္ပုတိတရားလားဥပ္ပယကဖြစ်တဲ့တရားလားမဟုတ်ဘူးတရားနဲ့ဥပ္ပယနဲ့အတူတူလားမတူဘူးဒါဖြင့်ဘယ်လိုပတ်သက်တယ်လဲမေးအကြောင်းအကျိုးဆက်သွယ်မှုနဲ့ပတ်သက်တယ်ဥပ္ပယဘဝကလောက်ခဲ့တဲ့အကြောင်းတရားကြောင့်တရားဆိုတဲ့အကျိုးတရားလားဖြစ်တယ်ဥပ္ပယဘဝကဖြစ်တဲ့ယုံနာကသတ္တတရားဘဝမှာဖြစ်တဲ့ယုံနာကသတ္တတူသလားတူတယ်ဆိုရင်ဗာဒိဋ္ဌိသတ္တရဒိဋ္ဌိဥပ္ပယဘဝကယုံနာနဲ့တရားဘဝရောက်လာတာမဟုတ်ဘူးဥပ္ပယဘဝကယုံနာနေမှုတရားဘဝကိုရောက်သွားတယ်ဆိုရင်ဗာဒိဋ္ဌိဖြစ်တော့အတူတူလားဘာမှမဆိုင်ဘူးလားဘာမှမဆိုင်ဘူးဆိုရင်ဗာဒိဋ္ဌိမဆိုင်တာတော့မဟုတ်ဘူးဆိုင်တယ်ဘယ်လိုနည်းနဲ့ဆိုင်တယ်လဲဆိုရင်အကြောင်းအကျိုးဆက်သွယ်ပုံနဲ့ဆိုင်တယ်ဟုတ်လားအကြောင်းအကျိုးဆက်သွယ်ပုံနဲ့ဆိုင်တယ်ဆိုင်တယ်လို့ယူလိုက်တော့ဗာဒိဋ္ဌိဆင်းသွားတော့ဟုတ်ကဲ့ဒါတွေဆင်းသွားတယ်ဒီဘဘကယုံနာသည်နောက်ဘပါသွားလားပါပါဘုရားကယုံနာသည်တရားဘပါသွားလားပါပါပါသွားတယ်ဆိုရင်ပါမသွားဘူးဒီဘဘမှာပဲပြက်ကြိုင်ခဲ့တယ်ချုပ်ကြိုင်ခဲ့တယ်ဆိုရင်ဗာဒိဋ္ဌိဟောဘုရားဗာဒိဋ္ဌိဆင်းတော့သဒ္ဒရာတွေဆင်းတယ်ဟုတ်လားဒီဘဘမှာဖြစ်တဲ့ယုံနာသည်ဒီဘဘမှာပဲပြက်ကြိုင်ခဲ့တယ်ချုပ်ကြိုင်ခဲ့တယ်နောက်ဘတော့မလိုက်ပါဘူးလို့ယူရင်ဒိဋ္ဌိဖြစ်တာလားဆင်းတာလားဗာဒိဋ္ဌိဆင်းတော့သဒ္ဒရာဒိဋ္ဌိဆင်းတယ်နော်အောက်စရာဒိဋ္ဌိဖြစ်တာကြတော့နောက်တစ်မျိုးစဉ်းစားရတယ်ဘယ်လိုစဉ်းစားမလဲဆိုတော့ဒီဘဘကယုံနေသည်ဒီဘဘမှာပြတ်တယ်နောက်ဘဝကိုမပါဘူးနောက်ဘဝမပါဘူးဆိုတော့ဒီဘဘကယုံနံကသတ္တနောက်ဘဝယုံနံကသတ္တယုံနံနေသတ္တဘာမှမဆိုင်ဘူးဘာမှမဆိုင်ဘူးလို့ပြောတော့မှပါရတိတကယ်တမ်းကျတော့မဆိုင်တာလားဆိုင်တာလားဘယ်လိုနည်းနဲ့ဆိုင်တော့အကြောင်းအကျိုးဆက်သွယ်မှုနဲ့ဆိုင်နေဟုတ်လား ကြောင့်မလို့လူအကြောင်းကျိုးဆက်သွားမှုနဲ့ဆိုင်နေတယ်လို့ယူရင်ဗာဒိဋ္ဌိအဲဖြစ်တာလားသဂရာဒိဋ္ဌိဖြစ်တာလားစင်တာစင်တာအကြောင်းကျိုးဆက်သွားမှုနဲ့ဆိုင်နေပါတယ်ဟိုဘက်ဒီဘက်ဆိုင်နေပါတယ်သက်ဆိုင်နေပါတယ်အကြောင်းကျိုးဆက်သွားမှုမကင်းပါဘူးဖြစ်တာလားစင်တာလားစင်တာဘာမှမပတ်သက်ဘူးဘဝဘဝကယုံနာဒီဘဝကယုံနာဘာမှမပတ်သက်ဘူးဖြစ်တာလားစင်တာလားဗာဒိဋ္ဌိဖြစ်သဗ္ဗဓာဋ္ဌိဖြစ်တယ်ဒီဘဝကယုံနာပြီဒီဘဝမှာချုပ်သွားတယ်ဖြစ်ပြီးပြတ်သွားတယ်အဲ့ဒီလိုယုံရင်ဖြစ်တာလားစင်တာလားစင်တာဗာဒိဋ္ဌိစင်တော့သဗ္ဗဓာဋ္ဌိစင်တယ်နော်ဒီဘဝမှာယုံနာပြီဒီဘဝပြတ်ပြီးပင်ကြတော့လည်းပဲနောက်ဘဝတော့မလိုက်ပါဘူးအဲနောက်ဘဝတော့မလိုက်ပါဘူးဒီဘဝကယုံနာနေဒီဘဝမှာပြည့်ပင်ပညာတော်လည်းပဲနောက်ဘဝမှာဖြစ်တဲ့ယုံနာနဲ့ဘာမှမဆိုင်တာမဟုတ်ပါဘူးဆိုင်နေဘယ်လိုဆိုင်တယ်လဲအဲ့ဒါဆိုဒိဋ္ဌိဖြစ်တာလားဒိဋ္ဌိစင်တာလားဗာဒိဋ္ဌိစင်တော့ဟုတ်စေတာဒိဋ္ဌိစင်တယ်ဟာလားအဲ့ဒါကြောင့်မလို့တရားဖြစ်တယ်ဆိုတာဥပ္ပယကတရားဖြစ်တာလားဘုရားဘဝကပြုခဲ့တဲ့ကံကြောင့်တရားဘဝဖြစ်တာတရားဘဝမှာဖြစ်တဲ့ယုံနံသည်ဒီဘဝကယုံနံသည်လားအသိဖြစ်တာအသိဖြစ်တာမဟုတ်လို့အပရမသောဖြစ်တဲ့ယုံနံသည်ပဋိသင်္တိယုံနံဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့အဲ့ဒါပဋိသင်္တိပဲဟုတ်တယ်မဟုတ်လားအဲ့ဒီလိုဖြစ်တဲ့အချိန်မှာမေစီတော့နားတော့နှာခေါင်းတော့ဖြစ်တဲ့ဖြစ်တဲ့ဓာတ်တွေအားလုံးဖြစ်သွားတယ်ဒီပြိုင်နေဖြစ်သွားတယ်အဲ့ဒါကြောင့်မလို့အဲ့ဒီလိုပုံကမျိုးကြတော့ဝိညာဉ်ရဲ့နာရဲ့ရောက်ရဲ့သာလာယရဏရဲ့ဖသရဲ့ဝေဒနာရဲ့အဟံတွေအားလုံးဒီပြိုင်နေဖြစ်သွားတာနော်လူတို့ခွဲတို့နွားတို့ကြတော့ဒီပြိုင်နေဖြစ်ရလားမဖြစ်ပါဘူးဗျာဘိကယဝါမမွေးလာတာသည်အတ္တသဇလာဘုဇပရိတန်တိထဲတို့ကြက်တို့ဆိုတဲ့ဥပဖြစ်နဲ့ပေါက်လာပြီးတော့မှဥပဖြစ်နဲ့ဥလာပြီးတော့မှနောက်မှအကောင်ဖြစ်လာတာကြတော့ဇလာအန္ဒဇပရိတန်တိလူတို့ခွေတို့ကဇလာဘုဇပရိတန်တိမိခင်ရဲ့ဝါရေကနေဖြစ်တယ်ကြက်တို့ငှက်တို့ကအန္ဒဇပရိတန်တိဥကနေဖြစ်တယ်ပရမဥကလေးဖြစ်တယ်ဥကလေးစဖြစ်တဲ့အချိန်နေပရိတန်တိဒီလိုနွားတွေကြတော့ပရိသန္ဓေစဖြစ်တယ်ပရိသန္ဓေစဖြစ်တဲ့အချိန်ဒီပရိသန္ဓေပရိသန္ဓေစဖြစ်တဲ့အချိန်မှာယုံနာနေမရှိဘူးလားရှိယုံနာရှိတော့ဝิญညာဖြစ်တယ်နာဖြစ်တယ်ယုံဖြစ်တယ်ဒါပေမဲ့မျက်စိနာလည်းကောင်းနေရာတွေဖြစ်ပြီလားဖြစ်ပြီပါဘုရားသင်္ခေသင်္ခေသင်္ခေဖြစ်တယ်ဟုတ်လားပရမကလလဟောတိကလလဟောတိအဘုဒ္ဓအဘုဒ္ဓဇာယတိပေတိပေတိနိဗ္ဗာန်တိကဏကဏပတကဇာယတိတေသလောမနခပိစာအစသည်ဖြင့်ဆုံထားတယ်ပရမကလလရေကြီးဘယ်နှရက်လဲ9ရက်9ရက်တိတိကလလရေကြီးဖြစ်နေနေတယ်အဲ့ဒီအချိန်မှာသိပ္ပံပညာနဲ့ပြောမယ်ဆိုရင်တော့အသက်မရှိသေးဘူးလို့ပြောခြင်းပြောမယ်ဒါပေမဲ့အဘိဓမ္မာနည်းနဲ့ပြောမယ်ဆိုတော့အသက်မရှိဘူးလားရှိအသက်ဘယ်အချိန်မှာဝင်တော့ဘယ်အချိန်မှာအရိသာကောင်ကလေးဘယ်အချိန်မှာအသက်ဝင်တော့ပရိသန္ဓေစနေတဲ့အချိန်ကနေအသက်ဝင်နေတာဟုတ်လားပရိသန္ဓေစနေတဲ့အချိန်မှာပဲအသက်ဝင်နေပြီ။ဒါပေမဲ့သိပ္ပံနည်းနဲ့စမ်းသပ်လို့မရသေးတဲ့အတွက်တို့ကတော့ဒီအချိန်မှာအသက်မဝင်သေးဘူးလို့ပြောတယ်။အဘိဓမ္မာနည်းကဘယ်အချိန်မှာအသက်ဝင်တော့ပရိသန္ဓေဝင်ကလေးကအသက်ဝင်နေပြီ။ပရိသန္ဓေဖြစ်ကလေးကနော်။အသက်ဆိုတာဘာပြောတာလဲ။ဝိညာဉ်ရဲ့၊နာရဲ့၊ရုပ်ရဲ့အဲ့ဒါကိုပရိသန္ဓေလို့ခေါ်တာ။သဘောပေါက်လား။အဲ့ဒီဝိညာဏယုတ်ကလေးဖြစ်ကလေးကတတ္တဝါတစ်ခုစဖြစ်နေပြီအဲ့ဒီဝိညာဏယုတ်ဆိုတဲ့ပရိတန်လေးကိုဖြတ်စည်းရင်အဲ့ဒါလူကိုတတ္တာနဲ့အတူတူပဲဟုတ်လားလူကိုတတ္တာနဲ့အတူတူပဲဒီပရိတန်လေးတရက်ပဲဖြစ်ဖြစ်နှစ်ရက်ပဲဖြစ်ဖြစ်ခုနှစ်ရက်ပဲဖြစ်ဖြစ်စဖြစ်လာတယ်အဲ့ဒီဖြစ်လာတာလေးဖြတ်စည်းတယ်ဖြတ်စည်းတာနဲ့ဒီပိုင်းနဲ့ဘာကိုတတ်တဲ့သဘောဖြစ်သွားလဲလူတတ်တဲ့သဘောဖြစ်သွားတာပဲနော်အကောင့်ထဲကြီးတတ်မှလူတတ်တာမဟုတ်ဘူးကံရည်ပရိသတ်တွေဖြစ်စေခက်တဲ့ကာလမှာပရိသတ်တွေတော့ဖြစ်နေပြီဝิญญาณတွေဖြစ်ပြီနိုင်တွေဖြစ်ပြီရုပ်တွေဖြစ်ပြီဒါပေမဲ့မျက်စိတွေနားတွေနှာခေါင်းတွေလျှာတွေဖြစ်ပါမလားကိုယ်ကာယတော့ဖြစ်နေပြီဟုတ်လားကိုယ်ကာယဖြစ်နေပြီအဲ့ဒီအချိန်မှာကာယဆိုတဲ့ခေါရီလိုပုံမန္တရာကြီးမောစေကာမူကာယသဘောတော့ရှိနေပြီနော်ရုပ်သဘောတော့ရှိနေပြီ အဲ့ဒီရောလောကရှိတဲ့အချိန်မှာနာမ်လည်းပါနေပြီအမျိုးသားဖြစ်လာမဲ့လက္ခဏာအမျိုးသမီးဖြစ်မဲ့လက္ခဏာဒီတဲ့ကပါနေပြီနောက်မှဖြစ်လာတာမဟုတ်အဲ့ဒီကလေးကအမျိုးသားအမျိုးသမီးဖြစ်လာမဲ့ထူးခြားတဲ့သဘာဝလေးတွေဖြစ်နေပြီတာပရမကလလဟောတိကလလဟောတိအဘုဒ္ဓံပရမခဏရက်ကကလလရေကြီးဒုတိယခဏရက်ကရေမြုပ်ဒုတိယခဏရက်ကရေမြုပ်တော့ရေမြုပ်ပုံစံမျိုးလေးရေပေါ်မှာပေါ်နေတဲ့ရေမြုပ်ကလေးလိုဟာမျိုးလေးပရမကလလဟောတိကလလဟောတိအဘုဒ္ဓံအဘုဒ္ဓံဇာယတိပေတိတတိယမြောက်ခဏရက်ကအသားဆိုင်လေးအသားတိလေးအော်အမဲသားတွေပါလေခိုင်တဲ့အခါလွင့်ကြတဲ့အသားလေးလို့သွေးဥလေးလို့သွေးကလေးလို့ဟာမျိုးလေးဖြစ်နေပြီအာဟုဒဇာယတိပေတိသေတိနိပါတတိကနောတဲ့နောက်သရရမြောက်ခဏရက်မှာကနဆိုတဲ့အဆိုင်ခဲကြီးဖြစ်လာတယ်အဲဒီကနကတဲ့အဆိုင်ခဲကြီးဖြစ်လာပြီးတော့နောက်ထပ်ခဏရက်မှာခဲမ၅ပြားဖြစ်လာတယ်ခေါင်းဖြစ်မဲ့နေရာကအဖိုးလေးတစ်ခုလက်ဖြစ်မဲ့နေရာကအဖိုးကလေးနှစ်ခုခြေထောက်ဖြစ်မဲ့နေရာကအဖိုးကလေးနှစ်ခုအားလုံးပေါင်းတော့အဖိုးကလေး၅ခုခဲမ၅ပြားနောက်တော့မှဒီဖြစ်မဲ့နေရာလက်ကလေးလေးဖြစ်လာတယ်ခေါင်းကလေးလေးဖြစ်လာတယ်အဲဒီခေါင်းကလေးဖြစ်လာတော့မှမျက်စိလေးလေးဖြစ်လာတယ်နားကြည်တံလေးလေးပေါ်လာတယ်နှာခေါင်းကြည်တံလေးလေးပေါ်လာတယ်ပုံမှန်တရားလေးလေးဖြစ်လာတယ်စင်ငယ်ဖြစ်သွားတာဒါကြောင့်ပဋိသန်နေစေကာလမှာဖြစ်နေဖြစ်တဲ့ရုပ်တွေစုံမီလားမေးတော့မဆောင်နိုင်ဘူးခုနအဒိသခုနတော့ကတန်ဖေဒိသဆိုတဲ့အညှိအဟောင်းမှဖြစ်တဲ့ပုံကိုကြတော့ပရိသန်နဲ့နေနေနေချင်းအဆုံးဖြစ်တယ်ဥပပါရိကလို့ခေါ်တဲ့မိုးဘော်ကကြလာသလိုမျိုးနတ်တို့မြမတို့တရဲတို့တစေတို့အဲ့ဒီပုံကိုမျိုးမှပရိသန်နဲ့နေနေနေချင်းတို့ရဲ့ဆင်းစီတော့နားတယ်မဆုံးလားဆုံးလားဆုံးတယ်နေချင်းရောဝါမှာပရိသန်နေနေတဲ့လူတွေခွေးတွေချက်ချင်းဆုံးမမလားတဖြည်းဖြည်းနဲ့ဆောင်ယူရတာ။ဘယ်သူကြလို့ကြတော့ပုံဆိုးတာပေါ့နော်။ပရမမိခင်ရဝမ်းမှာဥကလေးဖြစ်တဲ့ဥထဲမှာဘာမှမပါသေးဘူး။ဟုတ်တယ်မဟုတ်လား။အသက်ပဲပါတယ်။ပုံမှန်တရားဘာမှမရှိဘူး။အဲ့ဒီဥကလေးကိုဥပြီးတော့မှနောက်ထပ်ပြန်ဝိတ္တေခါကြတော့မှပုံမှန်တရားကလေးဖြစ်လာတာ။တို့ကြတော့ပုံနောက်ကြတာပေါ့။နော်။အဲ့ဒါကြောင့်မလို့ပရိသန်နေနေလေနေချင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသင်္ကဆောင်တာမဟုတ်ပါဘူးတဲ့။တဖြည်းဖြည်းမှဆောင်တာပါ။ချက်ချင်းအင်္ဂါဆောင်တဲ့ပုဂ္ဂိုလ်ရှိသလိုတဖြည်းဖြည်းမှအင်္ဂါဆောင်တဲ့ပုဂ္ဂိုလ်လည်းရှိတာပဲဒါပရိသန်ရဲ့သဘောပါအဲဒါကြောင့်မလို့ဝိညာဉ်နာယောသလာယရဏဘဒဝေဒနာအဲဒီ၅မျိုးသည်တချို့တချို့ပုဂ္ဂိုလ်မှာ၅မျိုးလုံးဆောင်ရှိသလိုတချို့တချို့ပုဂ္ဂိုလ်မှာ၅မျိုးလုံးဆောင်ရှိသလားမရှိပါဘူးဒါပေမဲ့ပရိသန်နေလျင်နေခြင်းမဖြစ်မနေဖြစ်မဲ့တရားတွေကဘယ်လိုတွေလဲမေးတော့ဝိညာဉ်ရဲ့နာရဲ့ရောက်ရဲ့အဲဒီတရား၃မျိုးကတော့မဖြစ်မနေရှိတဲ့တရားကျန်တဲ့တရားတွေကနောက်မှတဖြည်းတဖြည်းနဲ့ဆင်းသွားဆင်းသွားဖြစ်လာတာအဲဒီပရိသတ်နဲ့ဝိညာဏရောက်ဆိုတဲ့တရားကလေးတွေဒီကြောင့်ဖြစ်အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရကြောင့်ဖြစ်တဲ့အဝိဇ္ဇာကဘာတဘောရှိသင်္ခါရကဘာတဘောရှိဘယ်တော့ကပြုလို့အထုတ်ခဲ့တာတော့အတိတ်ဘဝကတော့ဘဝရလို့ပြောလို့မရဘူးအတိတ်ဘဝများစွာမှာအချိန်ချင်းမှာပြုလုပ်ခဲ့တာပဲဟုတ်လားအတိတ်ဘဝများစွာမှာပြုလုပ်ခဲ့တဲ့ကံတွေကတော့ဘဝတိုင်းဘဝတိုင်းမရှိဘူးလားရှိရှိပဲရှင်ညာတော်လည်းပဲနော်ဘယ်ကံကြောင့်ဟောဒီဘဝမှာလာပြီးတော့အကျိုးပေးတယ်ဆိုတာပြောနိုင်လားပြောနိုင်ပါဘူးဒါပြလို့မပြောနိုင်လဲအတိတ်နဲ့အတိတ်ကာလမှာဖြစ်တဲ့ကံတွေကတမျိုးတည်းမှမဟုတ်ပဲပဲ။ဘဝပေါင်းများစွာမှာကံတွေအများကြီးလုပ်ခဲ့လို့ဟုတ်လား။ဘဝပေါင်းများစွာမှာကံတွေအများကြီးလုပ်ခဲ့တဲ့အခါကျတော့ကဲဘယ်ကံကဟောဒီပရိသတ်တွေကိုလာအကျိုးပေးတယ်လဲဆိုတာဘုန်းတော်ပရိသတ်တွေဘယ်လိုနည်းနဲ့တွေ့ကြုံမလဲ။သိနိုင်လားမသိနိုင်လား။မသိနိုင်ဘူးမဲ့ကျမ်းကြီးတော့သိရမယ်လေ။အပေါ်မှာပြီးခဲ့တဲ့ဘဝကအကျိုးပေးတာလား။ပြီးခဲ့တဲ့ဘဝကကံကအကျိုးပေးတာလားဟောတဘဝကျော်ကကံကအကျိုးပေးတာလားဟောနှစ်ဘဝလုံးဘဝကျော်လောက်ကကံကအကျိုးပေးတာလားစသည်ဖြင့်အဲဒီလိုမှန်းကြည့်လို့တော့မရဘူးလားရဘယ်လိုနည်းနဲ့မှန်းကြည့်မလဲဟမ်ဘယ်လိုနည်းနဲ့မှန်းကြည့်မလဲပရိသန်နေလောက်တဲ့ပရိသန်နေဖြစ်လောက်တဲ့ကံကြီးတဲ့၃မျိုးရှိတယ် ဘာနည်းရှိလဲဆောင
်း
ပြပါဗျာပရိသန်ရဲ့အကျိုးကိုဖြစ်စေတဲ့ကံဒီ၃မျိုးရှိကုသိုလ်ကံပဲဖြစ်စေအကုသိုလ်ကံပဲဖြစ်စေပရိသန်ရဲ့အကျိုးကိုဖြစ်စေတဲ့ကံဒီဘာနည်းရှိလဲအဲ့ဒီ၃မျိုးကဘယ်လိုနည်းနဲ့ခွဲမလဲဆိုရင်ကံဒီပြုတဲ့အချိန်တုန်းကကုသိုလ်ကံပြုသည်ဖြစ်စေအကုသိုလ်ကံပြုသည်ဖြစ်စေကံဒီပြုတဲ့အချိန်တုန်းကသောဆိုတာရှိတယ်။ကံတစ်ခုပြုမယ်ဆိုရင်သောကနေခြင်းကြတော့သောကနေခြင်းကြတယ်နော်ထုံးစံတဲ့သောကနေခြင်းကြ။အဲဒီသောကနေခြင်းထဲမှာတဲ့ပထမသောတာထက်တမ်းမယ်ဆိုရင်ဘယ်ဘဝမှာကြိုးပေးမှာလဲ။ပထမသောထက်တမ်းရင်ဘယ်ဘဝမှာကြိုးပေးမယ်။ဘယ်ဘဝကြိုးပေးမယ်။ပစ္စုပန်ဘဝယခုဘဝမှာကြိုးပေးမယ်။ဟုတ်တယ်မလား။ပရမဇောထတရင်ဘယ်ဘောမှာကြိုးပင်းမယ်ပစ္စုပန်ဘောမှာကြိုးပင်းမယ်ဆိုတော့ပဋိသင်္ဍေအကျိုးလားပါဝတိအကျိုးလားပါကျိုးလဲပဋိသင်္ဍေဆိုတာကပဋိသင်္ဍေနေတာဆိုတာဗုဒ္ဓအကျိုးဆိုတာကနောက်ပိုင်းမှာတဖြည်းဖြည်းနဲ့ဆက်ဆက်ဖြစ်သွားတာကိုပြောတာဘယ်ကြိုးပင်းမလဲပရမဇောထတရင်ဘယ်ကြိုးပင်းမလဲဟမ်ဗုဒ္ဓကြိုးပင်းမှာပေါ့ဗုဒ္ဓကြိုးဆိုတာကပဋိသင်္ဍေနောက်ပိုင်းတစ်ချိန်ချိန်မှာကြိုးပေးတာကိုဗောဓိလို့ခေါ်တယ်။အဲ့ဒါပရမေသောထက်တာရင်ပရိသန်နေကြိုးပေးမလားဗောဓိကြိုးပေးမလားဗောဓိကြိုးပဲပေးမှာပရိသန်နေကြိုးမပေးဘူးဒါကကံနေပြုတ်ပင်ပညာတော့လည်းပဲအဲ့ဒီပြုတဲ့ကံနေပရမေသောတာထက်တာနေမယ်ဆိုရင်ဒါကြိုးပေးမလဲဗောဓိကြိုးပေးမယ်ဆိုတော့လူဆိုင်နဲ့လူဘဝမှာကြိုးပေးနေတယ်ပေါ့နတ်ဆိုင်နဲ့နတ်ဘဝမှာအကြိုးပေးတာခွေးဆိုင်နဲ့ခွေးဘဝမှာအကြိုးပေးတယ်ဒီဘဝမှာပြုတယ်ဒီဘဝမှာကြိုးပေးတယ်မသိခင်မှာကြိုးပေးနေတာတောင်းတဲ့ကံလေးပြုတယ်ဥပမာခေါင်းကြီးတို့လောကမှာပြောကြတယ်မလားဂုံတော်ပွားတယ်ပရိစိတ်တယ်ဖရာကိုနေစေပွားပြီးတော့ခြေကြက်ကပန်းကစင်မိကပြုလုပ်တယ်တကြတဲ့ပုဂ္ဂိုလ်ကအဲ့ဒါကိုရေရခြေတယ်လို့ဒီလိုခေါ်တာကိုနော်ရေရခြေတယ်ဆိုတာရေရတဲ့စကလုံးတွေကလာတယ်လဲတော့မသိဘူးအမှန်ကတော့ကုသိုလ်ပြုတာပဲအဲ့ဒီလိုကုသိုလ်ပြုလိုက်တဲ့အဲ့ဒီပြုတဲ့ကုသိုလ်စီပထမဆုံးထပ်တမ်းမယ်ဆိုရင်ဒီဘဝမှာကြုံမပေးဘူးလားပေးပါပါပထမဆုံးမထပ်တမ်းမှုဆိုရင်အာမကောင်းမှုဆိုရင်ဒီဘဝကြုံပေးပါပါအဲ့ဒါကြောင့်မလို့ယရိယခြေတဲ့ဒီဘဝမှာအကျိုးဖြစ်ပါအကျိုးမဖြစ်ပေမဲ့ဒီဘဝအကျိုးမဖြစ်ပေမဲ့အကျိုးမပေးတော့ဘူးအလကားဖြစ်ပြီလို့ပြောလို့ရပါမလားတချို့ကပြောတယ်ဟာယရိယခြေတာအကျိုးမပေးဘူးရေရတာချစ်လိုက်ရတယ်ဘာမှဖြစ်မလာဘူးဒါလိုပြောရမလားရေရချစ်တာဆိုတာဘာလို့တာလဲကုသိုလ်ပြုတာဘာလို့တာလဲကုသိုလ်ပြုတာကုသိုလ်နဲ့ပတ်သက်တဲ့ရေရကိုပြောတာပေါ့နော်ကုသိုလ်မနဲ့ကုသိုလ်မဟုတ်တဲ့ရေရကိုတော့မဆိုလိုပါဘူးဒါကတော့ဘုန်းကြီးတို့စာရိပုတ္တရှင်မှာလည်းအဘိဓမ္မာနည်းထဲမှာအထက်မှထားဘူးဒါကလောကီနည်းအဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်ကုသိုလ်ရေရဆိုတာရှိတယ်အဲဒီကုသိုလ်ရေရတော့ဘယ်တချို့ကဘာပြောတော့ဗုဒ္ဓရေရတဲ့ဘုရားယရိယာဆိုတာကတော့နည်းနည်းသကလုံးရိုင်းတာပေါ့အမှားကတော့ဘာသာရေးနဲ့ပတ်သက်တဲ့ယရိယာဒီလိုပြောရင်နည်းနည်းတော်တာပေါ့နော်အဲ့ဒါကုသိုလ်ကောင်းမှုပြုတယ်သောကတဲ့ပန်ကတဲ့ရည်ချမ်းကတဲ့စိမိကတဲ့ပရိစိတ်တဲ့သက်သက်လုံးစားတဲ့ဒိဋ္ဌဝင်တဲ့ဒါအလုံးကယရိယာကြီးပဲဘာလို့နေတာလဲမေးတော့ကုသိုလ်တွေပြုနေတာအဲ့ဒီကုသိုလ်ပြုတိုင်းအဲ့ဒီဘဝမှာကျိုးပေးမလားမေးရင်ပေးမလားရေရရာရှိတိုင်းရေရရာရှိတိုင်းအကျိုးပေးမလားဘာဖြစ်လို့တော့ပရမေသောထက်တာရင်အကျိုးပေးမယ်ပရမေသောမဟုတ်ဘဲနဲ့ကျန်တဲ့ဇောတွေထက်တာရင်အကျိုးမပေးဘူးပရမေသောကပရမသောဖြစ်တဲ့ဇောကိုပြောတာဇောကခုနှစ်ကြိမ်ဖြစ်တယ်အဲဒီခုနှစ်ကြိမ်ထဲမှာပရမသောဖြစ်တဲ့ဇောအဲဒီဇောလေးကသိထက်တာတော့မယ်ဆိုရင်ဘယ်လိုဖြစ်မလဲဒီဘဝမှာအကျိုးပေးမယ်ဒါတော့ယရိယာရှိပင်ရှင်ညာတော်လည်းပဲပရမဇောထက်တံမှပရမဇောဖြစ်တဲ့ဇောလေးထက်တံမှဒီဘဝမှာအကျိုးပေးမှာအဲဒီပရမဇောဖြစ်တဲ့ဆိုရင်မထက်တံရင်ဒီဘဝမှာအကျိုးမပေးနိုင်ဘူးအကျိုးမပေးပြန်လို့လည်းပဲဒီကုသိုလ်သည်အကျိုးမပေးတော့ဘူးအလကားဖြစ်ပြီလို့ပြောလို့ရလား
မရ
ပါဘူးအဲဒါကြောင့်မလို့ကုသိုလ်ပဲပြုပြုအကုသိုလ်ပဲပြုပြုပြုထားတဲ့ကံဒီဘယ်တော့မှအလကားမဖြစ်ဘူးနော်ဘယ်လိုမရမချက်အလကားမဖြစ်ဘူးဟုတ်တယ်မလားတနည်းအားဖြင့်ပြောတော့သူကာလအထိစောင့်နေသူကာလမကုံမချင်း အလကားမဖြစ်ဘူးနော်သူကာလကဘာပြောတာလဲဆိုတော့ပရမဇောထက်တည်းရေဒီဘဝမှာကျိုးပင်းမယ်ဒီဘဝကျိုးပင်းမဲ့ကံမြင်ဖြစ်နေကစားသူ့ရဲ့အားကောင်းတဲ့ဆက်ကျင်မဲ့ကံကတားဆီးနှောက်ရက်နေရင်သူ့ရဲ့ကျိုးပင်းကိုရပါမလားအကျိုးပင်းကိုမရဘဲနဲ့ဘဝတွေဘဝတွေဒီဘဝကနေအချိန်ချင်းနေကုန်သွားပြီးတော့ဘဝဆုံးသွားမယ်ဆိုသူ့ရဲ့ကာလကုန်သွားပြီပရမဇောအကျိုးပင်းနိုင်တဲ့ကာလသည်ဘယ်ကနေပဲဖြစ်လဲဟမ်ဘယ်ကနေပဲဖြစ်လဲကံပြုတ်တဲ့အချိန်ကနေပြီးတော့မသေးခင်ဖြစ်တယ်မဟုတ်လားဘာလဲကံပြုတ်တဲ့အချိန်ကနေပြီးတော့မသေးခင်ဖြစ်အာဒီတဲ့မကအာကောင်းရင်ခုနှစ်ရက်အတွင်းကျိုးပေးတယ်ဒါအာသိကောင်းတဲ့ကံကိုပြောတာဟုတ်တယ်မဟုတ်လားအာသိမကောင်းဘူးဆိုရင်တော့ဆယ်ရက်ဆယ်ငါးရက်တစ်လနှစ်လတစ်နှစ်နှစ်နှစ်စောင့်ပြီးမှကျိုးပေးတာလည်းရှိတာပဲအာအကောင်းဆုံးကံဆိုရင်ဘယ်ချိန်ကျိုးပေးမလဲခုနှစ်ရက်အတွင်းကျိုးပေးတယ်ဒါကအာကောင်းဆုံးကံကိုပြောတာနော်အာနည်းနည်းပြောတဲ့ကံကြတော့နောက်ပိုင်းမှလည်းကျိုးပေးတာရှိတာပါပဲဒီတော့ရေပေါ်ရာအဖြစ်ပြောမယ်ဆိုရင်ဒီဘဝမှာကျိုးပေးတယ်မသိမချင်းကျိုးပေးမယ်ပရမဇောထက်တဲ့ကံအဲဒီဘဝမှာကျိုးပေးဖို့မရလို့ဆက်ကျင်မဲ့ကံကဝေရနှောက်ရဖြစ်စည်းလို့ဆက်ကျင်မဲ့ကံနေနဲ့တွေးလို့ကျိုးပေးဖို့မရဘူးဆိုရင်ဒီဘဝမှာကျိုးပေးဖို့မရတာနဲ့နောက်ဘဝရောက်သွားပြီဆိုရင်အဲဒီကကျိုးပေးဖို့ရသေးလားဒါဖြစ်လို့တော့သူကျိုးပေးမဲ့နယ်သည်ပြစ္ဆုတ်ပံဘဝဒါလည်းသူကျိုးပေးမဲ့နယ်သည်ပြစ္ဆုတ်ပံဘဝဖြစ်တဲ့အတွက်ပြစ္ဆုတ်ပံဘဝကောင်းသွားတာနဲ့ဒီပိုင်းနဲ့အကျိုးပေးခွင့်မရတာဒါကကာလလွန်သွားလို့နော်ကာလလွန်သွားရင်လည်းပဲအကျိုးပေးခွင့်မရတော့ဘူးမဲ့ဒီပုရိနဲ့တတ်နိုင်ရင်လည်းပဲတားမြင့်နိုင်ရင်လည်းပဲအကျိုးပေးခွင့်မရတော့ဘူးဘုဘောလောကတော့အကျိုးမပေးဘဲနေမှလားပေးမှာအကျိုးပေးမှာပဲဒါကနံပါတ်၁ကံဒါဒီဘဝမှာအကျိုးပေးမယ်ဒုတိယကံကဘယ်သောထက်တန်တာကိုပြောတာလဲတတ္တမေသောဘယ်သောလဲတတ္တမေသောဆိုတာဘယ်သောကိုပြောတာလဲခန္ဓာခုမြသောခန္ဓာခုမြသောသောရင်ဘယ်ဘဝမှာအကျိုးပေးမှာလဲဒုတိယဘဝမှာအကျိုးပေးမယ်ဒါကမဟုတ်လားဒုတိယဘဝမှာအကျိုးပေးမယ်ဒီတော့မိမိပြုခဲ့တဲ့ကိုယ်တော်ဒီအလဲသောခொနဲ့ခွန်ပြသောထက်တန်နေမယ်ဆိုရင်ဒီဘဝမှာကျိုးပေးပါမယ
်
ဆယ်ကြမ်းမှပေးပါလေအဲဒါကြောင့်မလို့ဟာဒီဘဝမှာကျိုးပေးတာမတွေ့တာနဲ့ကိုပဲဒီကံတွေလည်းကဖြစ်ပြီလို့ပြောလို့ရပါတချို့ကိုယ်တော်တွေပြုတယ်ဒီဘဝမှာကျိုးမပေးဘူးဒါကိုယ်တော်တွေလည်းပြုရသေးတယ်အကျိုးလည်းပေးတာမတွေ့ဘူးလက်ကားပါပဲဒီကုသိုလ်မပြုတော့ပါဘူးဒီလိုတော့မတွေ့နဲ့ဟုတ်လားအခုအကျိုးမပေးပေမဲ့နောက်တစ်ချိန်မှာအကျိုးပေးနိုင်တယ်ဒီဘဝအကျိုးမပေးပေမဲ့လို့လည်းပဲနောက်ဘဝမှာအကျိုးပေးနိုင်တယ်ကိုပြုတဲ့ကံนี่ဘယ်သောထက်တန်တယ်ဆိုတာကိုကိုယ်တိုင်မသိဘူးအဲဒီတော့မသိသေးတော့ဒီဘဝမှာအကျိုးမပေးရုံနဲ့ဒီကံအလကားဖြစ်ပြီလို့မပြောနိုင်ပါဘူးပြောနိုင်လားအာဟုသောကလည်းဒီတိုင်းပဲဒါတကြောတကြောအာဟုသောကနေနဲ့စိဘရှာနေတယ်အာဟုသောကနေနဲ့စိဘရှာနေပေမဲ့လို့သူ့ကြည့်တော့လည်းချမ်းချမ်းသာသာနဲ့ဟာတို့များတွေကကောင်းတာမွန်တာလုပ်ပြီးတော့မချမ်းသာဘူးသူကြတော့မောဒ္ဒါတွေလုပ်ပြီးချမ်းသာနေတယ်မောဒ္ဒါလုပ်တဲ့ကံนี่လောလောဆယ်အကျိုးပေးတာမတွေ့ရဘူးမတွေ့လို့ချမ်းသာနေတာပေါ့လောလောဆယ်အကျိုးမပေးပေမဲ့အရိကံนี่လကားဖြစ်ပြီလို့ပြောလို့ရရလားဘယ်တော့အကျိုးပေးမလဲဒီဘဝမှာလည်းပဲမသေးခင်စัจ जा အကျိုးပေးနိုင်သေးတာပဲဟုတ်တယ်မဟုတ်လားဒီဘဝမှာအကျိုးမပေးနိုင်ရင်လည်းနောက်ဘဝမှာအကျိုးပေးနိုင်သေးတာပဲအဲ့ဒီကံကဘယ်သောထက်တန်တယ်ဆိုတာကိုယ်ကိုယ်တိုင်သိတာမှမဟုတ်ဘဲကိုနော်အဲ့ဒါကြောင့်ကံစရာဖြစ်ပြီးလို့ရှိရင်အကျိုးမပေးတဲ့ကံရယ်လို့မရှိဘူးမင်းနဲ့တာမတတ်ရဲ့အကျိုးပေးနိုင်သေးတယ်အချိန်ကာလမလွန်သေးရဲ့အကျိုးပေးနိုင်သေးတယ်အခုတော့ဒီကံနေပြုထားတဲ့ဒီဘဝမှာအကျိုးပေးတာမတွေ့သေးဘူးအခုမပေးပေမဲ့တော့ကြပေးခြင်းပေးအောင်မှစောင့်ကြည့်ဟုတ်လားဒီဘဝကြုံမပေးပေမဲ့နောက်ဘဝတွေမှာကြုံပြနိုင်သေးတယ်စောင့်ကြည့်နော်အဲ့ဒါကြောင့်မလို့တရမဇောထက်တန်းရင်ဘယ်မှာကြုံပြမယ်အလယ်ဇောငါးချက်ထက်တန်းရင်ဘယ်ဘုံမှာကြုံပြမယ်တတရားဘဝကနေပြီးတော့နိဗ္ဗာန်ရမီနိဗ္ဗာန်မရမီစာကြကြုံပြမယ်ဒီလိုမလားအဲ့ဒီတော့အခုရထားတဲ့ဝိညာဏရောက်ဆိုတဲ့ပရိသတ်နေသည်အတိတ်ကာလတုန်းကဝိဇ္ဇာသင်္ခါရကြောင့်ဖြစ်တဲ့အကျိုးအတိတ်ကာလတုန်းကဖြစ်တဲ့အကျိုးဆိုတော့အတိတ်ကာလတုန်းကမိမိတို့ပြုလုပ်တဲ့ကံဒီတရမဇောထက်တဲ့ကံဖြစ်ခဲ့ပြီးရှိတော့ အခုရလာတဲ့အကျိုးသည်လွန်ခဲ့တဲ့ဘဝကပြုလုပ်တဲ့ကံကြောင့်ရတဲ့အကျိုးလို့ပြောနိုင်ဘူးလားအလယ်ဆုံးငါးချက်ထက်တဲ့ကံဆိုရင်အတိတ်ကာလတုန်းကဟိုးမြောင်များစွာသောဝေသောဘဝတွေကပြုလုပ်တဲ့ကံကလာပြီးတော့ကျိုးပေးတာလို့မပြောနိုင်ဘူးလားပြောနိုင်တာပဲနော်အဲ့တော့လွန်ခဲ့တဲ့ဘဝကကျိုးပေးမယ်လွန်ခဲ့တဲ့ဘဝကကံကကျိုးပေးတာဆိုရင်တဏ္ဍမဇ္ဇလို့မှတ်လွန်ခဲ့တဲ့ဘဝကကံကကျိုးပေးတာမဟုတ်ဘူးဟိုးဘဝတွေနှစ်ဘဝသုံးဘဝလွန်ပြောက်ခဲ့တဲ့ဘဝတွေကကံတွေကကျိုးပေးတာဆိုရင်အလယ်ဆုံးငါးချက်ကကျိုးပေးတာလို့မှတ်ဟုတ်ရဲ့လားအကျိုးပေးတာပြုလုပ်ကပရိသတ်နဲ့ကျိုးပေးတယ်ပထမဆုံးထက်တဲ့နဲ့ကံဒီပရိသတ်နဲ့ကျိုးပေးရလားဘာကျိုးပဲပေးမလဲကိုယ်ဒီကျိုးပဲပေးမယ်ဒီတော့ပရိသတ်နဲ့ကျိုးလို့ဆိုကြတဲ့ကပထမဆုံးကတော့မဖြစ်နိုင်တော့ဘူးကျလမလားအဲဒီတော့အတိတ်ကာလတုန်းကပြုလုပ်ခဲ့ဘူးတဲ့ကံကြောင့်ပြုစုပံဘဝမှာဘာတွေလာရတော့ပဋိစ္စသမုပ္ပါဒိနဲ့ပြောလိုက်တော့ဝိညာဉ်နာယောသလာယရဏသဒဝေရဏဘယ်နှပါးဖြစ်အဲဒီ၅ပါးမှာအသေးချာဆုံးကဘယ်လိုတွေတော့ဝိညာဉ်နဲ့နာယောကအသေးချာဆုံးဉာဏ်တွေကမသေးချာဘူးဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်မဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်နော်အာတပြိုင်တည်းဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်တဖြည်းဖြည်းမှဖြစ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ဒီတော့မြတ်စွာဘုရားကပြောတယ်ပဋိစ္စသမုပ္ပါဒ်ကြောင့်ကျိုးဆက်တဲ့မှုကိုမင်းတို့လေ့လာမယ်ဆိုရင်တိတိကျကျလေ့လာလို့မရပါဘူးတဲ့ဖြူဆန်မြက်ကိုကြည့်တယ်လို့စာပေါင်းတိုက်ကိုကြည့်တယ်လို့ဘယ်နေရာကအမြင်ကလေးကဘယ်နေရာကဝင်ပြီးတော့ဘယ်နေရာကထွက်ပြီးတော့ဘယ်နေရာမှာဆုံးသတ်တယ်ဘလုံးမမသိနိုင်တယ်လို့ဟောဒီပရိသသမောပါကြောင်းကျိုးဆက်တဲ့မှုတွေကလည်းပဲစိတ်မတက်ရှုပ်ထွေးတဲ့အခါကျတော့တိတိကျကျပြောဖို့ဘယ်ပါမလားအပင်ကြီးရတဲ့ပုဂ္ဂိုလ်များမှဒါပါတဏ္မာပုဂ္ဂိုလ်တွေမသိနိုင်ပါဘူးတဲ့နော်အဲဒါကြောင့်ဘုန်းကြီးပရိသတ်တွေဒီဘက်ဘွားမှလာပြီးတော့ယခုဘွားမှာဝိညာဉ်တွေဖြစ်တဲ့နာယုတ်တွေဖြစ်တဲ့အဲဒီဝိညာဉ်နာယုတ်တွေကတိတ်ကံကြောင့်ဖြစ်တယ်ဆိုပေမဲ့လုံခဲ့တဲ့ဘွားကကံကြောင့်ဖြစ်တာလားဟိုဘက်ဘွားဟိုဘက်ဘွားတွေကကံကြောင့်ဖြစ်တာလားဘယ်သူပြောနိုင်တော့မပြောနဲ့ဘူးဖြူစံမြက်ကဲ့သို့စာပေါင်းတဲ့ကဲ့သို့ဒီလိုမလားဘယ်လိုမှမပြောနိုင်ပါဘူးတဲ့တိတိကျကျမပြောနိုင်ပါဘူးပြောနိုင်တဲ့ရေပုံရသဘောကတော့ဗာလဲအတိတ်ကံကြောင့်ဖြစ်တာဒါတော့မပြောနိုင်နဲ့တိတိကျကျပြောနိုင်လားမပြောနိုင်ဘူးအမတန်သိရခက်ပါတယ်တဲ့နော်ကံနေဆန်းကျင်လို့အကျိုးပေးနေတယ်ဆန်းကျင်နေတာအတိတ်ကံကဘယ်လိုကံမျိုးဖြစ်လို့ဒီဘဘမဘယ်လိုအကျိုးပေးတယ်အတိတ်ကျမပြောနိုင်မေခင်တို့ကမွေးဖွားတဲ့မိနစ်ပတ်စက္ကန့်ပိုင်းလောက်ကြာပြီးတော့မွေးဖွားတဲ့အမှားဘူးပင်ဖြစ်နေကြစားစိတ်နေစိတ်ဓာတ်တွေတွေ့ရတယ်အကျိုးပေးတယ်တွေ့ရလားနေနေတော့နေချာပြီးမှမွေးဖွားတဲ့ပုံစံဆိုပုံဆိုးသေးတယ်ဟုတ်တယ်မလားအဲဒီတော့ကံနေမတူသေးတဲ့အတွက်အကျိုးပေးလေးတွေတူသေးရလားကံဆန်းကျင်လို့အကျိုးပေးဆန်းကျင်တယ်အကျိုးပေးဆန်းကျင်တဲ့အတွက်ဘဝရဲ့အနေအမြင့်နေမကွာဘူးလားကွာတော့အဲ့ဒါကြောင့်ဟာသူကတော့အလုပ်တွေဖြစ်နေတာငါကအလုပ်မဖြစ်ဘူးဟာသူကတော့မိဘတွေရဲ့အောင်မေတ္တာခြင်းတွေအချစ်ခံရတယ်ငါကအချစ်မခံရဘူးဟာသူကြလုံလိုက်တယ်ငါကြလုံမလိုက်ဘူးအဲ့ဒီလိုတော့မထင်နဲ့မိဘကဘယ်သူကမှအလုံလိုက်တယ်ဘယ်သူကမှအချစ်ပေါ်တယ်ဆိုတာမရှိဘူးအားလုံးကတရားနည်းစားတယ်ဒါဖြစ်ရင်ဘာဖြစ်လို့ကွာခြားမှုရှိလာတယ်လဲမေးတော့မိမိရဲ့အကျိုးပေးကကွာလို့ဟုတ်တယ်မဟုတ်လားမိဘအပြစ်တရားမလားကိုယ့်ရဲ့အတိတ်ကအပြစ်တရားမလားကိုယ့်ရဲ့အတိတ်ကအပြစ်တရားမှာပဲမိဘကတော့တူတူမွေးလိုက်တာပဲတူတူချစ်လိုက်တာပဲဒီလိုမလားဒါပေမဲ့ကိုယ့်ရဲ့အတိတ်ကကမတူတဲ့အခါကျတော့သူ့ကြတော့လိုလိုက်တယ်ငါကြတော့လိုမလိုက်ဘူးသူ့ကြတော့မျက်နှာသာပေးတယ်ငါကြတော့မျက်နှာသာမပေးဘူးမိသမုန်မချင်းချင်းစိတ်ဝါနေမကွဲဘူးလားကွဲကွဲမနေနဲ့အဓိကကအဲဒီလိုအကျိုးပေးကွဲခြင်းတွေဘာကွဲလို့ပါလဲအတိတ်ကကွယ်လို့ဘာမလို့လဲပါလေ။ဟောအတိတ်ကကဒုမမလို့ပဲလေ။ဒီလိုဖြစ်လာတာမပြူမလားပြီးပါ။အာဟုတော့လည်းမဖြစ်တော့ဘူး။ဘလို့မှလည်းအာဂါဒမရှိတော့ဘူး။ဘုံမရဟောလို့ပဲအာဂါဒထားမလို့လို့ဒီလိုပဲအာဂါဒထားမလို့လို့ဒီလိုဖြစ်တတ်တာကိုဟုတ်တယ်မို့လား။အဲဒါကြောင့်အတိတ်ကမတူလို့ပြစ်စုံပါအကျိုးပေးလေးတွေမတူတာ။အတိတ်ကတော့တူစရာရှိရလား။အတိတ်ကလည်းတူစရာမရှိဘူး။ဘာဖြစ်လို့တော့ကိုတရားထဲပြုတဲ့ကံတော်မှဒီတစ်ချိန်မှာပြုတ်ရင်ပရမဇောထက်တန်းနဲ့နောက်တစ်ချိန်ပြုတ်ရင်ပရမဇောထက်တန်းနဲ့နောက်တစ်ချိန်ပြုတ်ရင်အလဇောကားကျထက်တန်းနဲ့ တစ်ချိန်နဲ့တစ်ချိန်ဇောလေးတွေထက်တာမောင်းခြင်းတွေ့ရလားတစ်ချိန်နဲ့တစ်ချိန်စိတ်စရဏလေးတွေထက်တာမောင်းခြင်းတွေ့ရလားအခုလောလောဆယ်ကိုသိနေတဲ့အချိန်မှာတဘွားထဲမှာတော့အဲ့ဒီလိုမတွေ့တာရှိသေးရဲ့အတိတ်ကာလတုန်းကပြုခဲ့တဲ့ကံนี่တွေ့နိုင်ပါမလားတရားနဲ့တရားလည်းတွေ့နိုင်ပါမလားတရားထဲမှာလည်းတွေ့နိုင်ပါမလားမတွေ့နိုင်ဘူးအဲ့ဒီလိုမတွေ့တဲ့အတွက်ဘဝစရာတွေတစ်ဖြောင်းနဲ့မတော်ဘူးခေါက်ဆံငယ်များပြန်တယ်လို့ဒီလိုမလားပိတောက်ငယ်များပြန်တယ်လို့နှိမ့်လိုက်မြင့်လိုက်နှိမ့်လိုက်မြင့်လိုက်တခြားကြောင့်အနေနဲ့ဖြစ်တာလားကံကြောကံမတူလို့ကြိုးပဲမတူတာလားကံမတူလို့အကြိုးပဲမတူတာဒါကြောင့်မြတ်စွာဘုရားကဗာပြောတော့ခြေသားတို့ပရိသတ်သမုပ္ပါဒိယဆိုတဲ့အကြောင်းကျဆက်တော်မှုကိုလေ့လာမယ်ဆိုရင်အတိတ်ကံကြောင့်ပြစ္ဆုတ်ပံဖြစ်တဲ့အကျိုးသင်္ခါရပစ္စယဝိညာဉ်ကလေးကိုကြည့်လိုက်တာအဲ့ဒီတစ်ခုနဲ့ကိုပဲမျက်စိလည်သွားပြီဟုတ်တယ်မလားသင်္ခါရပစ္စယဝိညာဏံသင်္ခါရပစ္စယသင်္ခါရတွေလောက်တယ်သင်္ခါရတွေလောက်ပြီးလုံညာတော့လည်းပဲဟောဝိညာဉ်ဖြစ်တဲ့အခါကျတော့တချို့တယောက်ကလူပြင်းမှာဖြစ်တယ်တချို့ကလက်ပြင်းမှာဖြစ်တယ်တချို့ကဗမာပြင်းမှာဖြစ်တယ်တွေးရလားတချို့ကခွေးချင်းကဒိဋ္ဌိဆံဖြစ်တယ်မတူဘူးကံလိုတော့ကတော့တူတူပဲအကျိုးပေးတော့တွေးရလားမတူဘူးဖြစ်ကုန်တာတယ်မလားဘုရားမလားရတာချင်းတူတူပဲမဲ့လို့လဲသူကဆင်းရဲတယ်သူကချမ်းသာတယ်တွေးရလားတမိခင်ရဝါနဲ့မှာပြိဿနေနေတာဖြစ်ပေမဲ့လို့လည်းပဲသူကအကျိုးပေးကောင်းတယ်သူကအကျိုးပေးမကောင်းဘူးတွေးရလားဘာမတူလို့တော့ဒီတော့သင်္ခါရပစ္စယဝိညာဏဆိုတဲ့အကြောင်းကျက်ဆက်တာမျိုးလေးကြည့်ရင်ကိုပဲအများကြီးအမျိုးအစားတွေ꿰ပြနေတာတွေ့ရပါလိမ့်မယ်ဟုတ်လားအဲဒီလို꿰ပြနေတာတွေ့ရတဲ့အတွက်မြတ်စွာဘုရားကဗာပြောတော့ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာတဲ့နေရာမှာခြေသားတို့ရှင်းရှင်းလင်းလင်းနဲ့နားလည်ဖို့အင်မတန်ခက်ပါတယ်နော်အင်မတန်ရှုပ်ထွေးပါတယ်တဲ့အဲဒီကရှုပ်ထွေးတဲ့ပဋိစ္စသမုပ္ပါဒ်ကံနဲ့ကံရဲ့အကျိုးပေးကြောင်ကျဆက်တဲ့မူကလေးတွေကိုတဲ့တဘောမပတ်ဘူးဆိုရင်ဟောတာကံရဲ့အကျိုးပေးလေးတွေငါနားမလည်လို့လားဒီလိုဖြစ်နေတာပဲလို့အဲဒီလိုစိတ်ထဲမှာတွေးပြီးတော့ဖြေလိုက်ပါတဲ့နော်အဲဒီလိုမှမဟုတ်ဘဲနဲ့ကံကိုနော်ကံကိုနားမလည်တိုင်းကံရဲ့အကျိုးပေးလေးတွေတဘောမပတ်တိုင်းဒါပုဂ္ဂိုလ်ပေါ်မှာတတ္တဝါပေါ်မှာဇနီးမောင်နှံဇနီးခင်မောင်သားသမီးဇနီးခင်မောင်သားသမီးတရားပေါ်တရားပြေပေါင်းချနေကြမယ်ဆိုရင်လောကကြီးမှာဒေါသအာဃာတတွေငြိမ်းပါမလားငြိမ်းပါဖြစ်လာတဲ့တဘာဝမှန်သမျှသည်အတိတ်ကံကြောင့်ဒါလည်းဖြစ်လာတဲ့တဘာဝမှန်သမျှသည်အတိတ်ကံကြောင့်ဆိုပေမဲ့လည်းတခုတော့ရှိတာပေါ့နော်အတိတ်ကံတခုတည်းကိုပဲဘုန်းတော်ပရိသတ်တွေကတွားပြီးတော့တရားကပေါင်းချလို့တော့မဖြစ်သေးဘူးအတိတ်မှလည်းကံရှိတယ်လို့ပြစ္ဆုတ်ပံမှလည်းကံမရှိဘူးလားအခုလည်းပြောကြတယ်လေအတိတ်ဒီဘဘွားကနေဘဘွားလာအကျိုးပေးတဲ့ကံရှိသလိုဒီဘဘွားမှာပဲအကျိုးပေးနေတဲ့ကံတော့မရှိဘူးလားဘလို့ကံမျိုးလဲပထမဇောထက်တာနဲ့ဆက်ပြောအောင်ဘလို့ကံမျိုးလဲအဲဒီပထမဇောထက်တာနဲ့ကံဒီမိမိရဲ့သတ္တမှာပြုတ်နိုင်ကြမယ်ဆိုရင်ဟောဒီဘဘွားမှာလည်းပဲယောဒီပြစ္ဆုတ်ဘဘွားမှာလည်းပဲမိမိရဲ့ဘဝကိုအပြောင်းလဲဖြစ်မလို့နိုင်မလားလုံးနဲ့အတိတ်ကလည်းဖြစ်ခဲ့ဖို့တဲ့ကံကဘလောက်ပဲညံ့ညံ့ပိဿောက်ပံမှာပြိုးတဲ့ကံကကောင်းနေမယ်ဆိုရင်အဲဒီကံကလည်းပရမေသောထက်တန်နေမယ်ဆိုရင်ဟောပိဿောက်ပံမှာအကျိုးပေးလေးတွေမကောင်းနိုင်ဘူးလားကောင်းနိုင်အတိတ်ကံကကောင်းလာခဲ့လို့ပိဿောက်ပံဘဝမှာကောင်းတဲ့ဘဝရောက်ပြောင်ညတော့လည်းပဲပိဿောက်ပံကံထက်ဆင့်ပြုလုပ်တဲ့ကံဒီညံ့နေမယ်ဆိုရင်တနည်းအားဖြင့်ပြောတော့ပရမေသောအာဟုသောပရမေသောကံဒီထက်တန်နေမယ်ဆိုရင်ဟောပိဿဗံဘဝမှာမဆင်းရဲဘူးလားဆင်းရဲနေဒုက္ခတွေမများဘူးလားများနေအဲဒါကြောင့်ကံကိုအကြောင်းရှာပါဆိုပေမဲ့လို့လည်းပဲအတိတ်ကတမျိုးတည်းကိုအကြောင်းရှာလို့ရပါမလားအတိတ်ကနဲ့ပိဿဗံကမျှကြည့်ဟုတ်တယ်မလားဘယ်လိုမျှကြည့်ရမှာလဲအတိတ်ကကောင်းခြင်းကောင်းမကောင်းခြင်းနဲ့ပိဿဗံကကောင်းအောင်လုပ်ဒါပဲမလားအတိတ်ကလည်းကောင်းမယ်ပြစ္ဆုတ်ပံကလည်းကောင်းမယ်ဆိုရင်အချိန်တို့မတက်ဘူးလားတဲ့အတိတ်ကလည်းညံနေမယ်ပြစ္ဆုတ်ပံကောင်းမယ်ဆိုရင်အဲ့ဒီအညာလေးတွေအကောင်းနဲ့အစားထိုးပြီးတော့မခံနိုင်ဘူးလားခံတာဒီလိုလည်းခံလာတာပဲဒီလိုမလားအတိတ်ကကောင်းနေမယ်ပြစ္ဆုတ်ပံကညံသွားမယ်ဆိုရင်ပြစ္ဆုတ်ပံဘဝဘယ်လိုနေမလဲအတိတ်ကကောင်းနေမယ်ပြစ္ဆုတ်ပံကညံနေမယ်ဆိုရင်အတိတ်ကကောင်းလို့အကျိုးပေးခြင်းပေမဲ့လို့လည်းပဲပိဿောက်ပံကကညံ့နေရင်အဲ့ဒီအကျိုးပဲနဲသွားမယ်။တောက်ချင်လဲ ပြောက်သွားမယ်ရောက်ရှင်လည
်း
ပြတ်သွားမယ်ဒါလည်းရှိသေးတာကိုကံစရာကဘုဘဘွားကိုလှအကျိုးပေးတဲ့ကံရှိတယ်လို့ဒီဘွားမှာလည်းအကျိုးပေးတဲ့ကံလည်းရှိနေသေးတာပဲဒီနှမျိုးမျှကြည့်အတိတ်ကံကြီးဘွားတစ်မျိုးတည်းလည်းမကြည့်ပါနဲ့ဟုတ်ရဲ့လားအတိတ်ကံကိုလည်းကြည့်ပြစ္ဆုတ်ပံလည်းကြည့်အတိတ်ကံကိုကြည့်ရမှာကအဲ့တတမေသောထက်တန်တဲ့ကံအလဲသော၅ချက်ထက်တန်တဲ့ကံပြစ္ဆုတ်ပံကံကိုကြည့်ရမှာကတတမေသောထက်တန်တဲ့ကံဒီလိုမဟုတ်လားအဲ့ဒီတော့ဟာငါဘာမှမလုပ်ဘူးအတိတ်ကံပြုသမျှပဲငါရောင်ရဲမဲ့တင်းတင်းမဲ့ဆိုပြီးတော့အတိတ်ကံမသာစောင့်မျှော်နေလို့လည်းဖြစ်ပါမလား အဲ့ဒီတော့အတိတ်ကံကကောင်းနေပြီစေမကောင်းနေပြီစေပြစ္ဆုတ်ပံကံကောင်းထားဖို့လိုတယ်ပြစ္ဆုတ်ပံကံကောင်းထားရင်အတိတ်ကံကလည်းကောင်းမယ်ပြစ္ဆုတ်ပံကံကလည်းကောင်းမယ်ဆိုရင်အကျိုးပေးလိုက်တယ်မထက်တာမလားထက်တာအတိတ်ကံညံ့နေသေးတယ်ဟုတ်ရဲ့လားပြစ္ဆုတ်ပံကကောင်းနေမယ်ဆိုရင်အဲ့ဒီအညံ့တွေအကောင်းနဲ့အစာမထုံနိုင်ဘူးလားထုံနိုင်ဘဝဘရမကိစ္စငရဲမဖြစ်ဘူးဒါပြောတာနော်အတိတ်ကံကဘလို့ပဲညံ့ညံ့ပြစ္ဆုတ်ပံကကောင်းနေရင်ဘရမတဲ့အဲ့ဒီဘဝတွေကိစ္စငရဲမဖြစ်နိုင်ဘူးနော်အနည်းငယ်မဟုတ်တော့မှအလယ်လတ်တော့ဖြစ်နေတာပဲဟုတ်တယ်မို့လားအဲအတိတ်ကံကညံ့နေလို့ငါပြစ္ဆုတ်ပံဘဝမှာညံ့နေတာဖြစ်ချင်တာဖြစ်ဒီပုံတော့နိုင်မယ်ဆိုပြီးတော့မောင်တာတွေလှုပ်ချင်တာလှုပ်နေမယ်ဆိုတော့သွားပြီးအဖတ်ဆက်မရတော့ဘူ
း
နော်အဖတ်ဆက်မရတော့ဘူးအဲ့ဒီတော့တိတ်ကံဘလို့ပဲညံ့ညံ့ကောင်းကောင်းညံ့ညံ့ပြစ္ဆုတ်ပံမှာဘယ်လိုနေရမလဲကောင်းတဲ့ကံကြီးတွေနဲ့စားထုတ်ပြီးတော့နေပါဒါပရိစ္ဆေသမုပ္ပါယရဲ့သဘောဟုတ်တယ်မလားသင်္ခါရပစ္စယဝိညာဏဒီသဘောရှိတယ်နော်သင်္ခါရပစ္စယဝိညာဏအဲဒီသင်္ခါရကလည်းပဲအခုလိုဘဝတွေမှာတခါလေကောင်းကံနေနဲ့မကောင်းကံနေနဲ့ဘဝထဲမှာတဏှာထဲမှာအကျိုးပေးနေတဲ့ကံအဲဒီကံတွေတခြားကြောင့်ဘဝထဲအကျိုးပေးနေတာလားအဝိဇ္ဇာဥသိတဲ့ကံမို့လို့အကျိုးပေးတာလားအဝိဇ္ဇာပစ္စယအဝိဇ္ဇာဥသိတဲ့သင်္ခါရသင်္ခါရသင်္ခါရဆိုတဲ့ကံအဝိဇ္ဇာဥသိတဲ့ကံအဝိဇ္ဇာဥသိတဲ့ကံမို့လို့ဟောဒီဝိညာဏယောသနာရဏဖတ်တာဝရဏဝရပိစ္ဆောပဘောမှာအကျိုးပေးတယ်တက်လိုက်ကြားလိုက်မြင်လိုက်နေလိုက်အမျိုးမျိုးဖြစ်နေတာပေါ့ဟုတ်တယ်မလားဘလောပဲတက်တယ်ဘလောပဲကြားကြားတက်တယ်ဆိုတာလဲခန္ဓာဘယ်နှပါလဲကြားတယ်ဆိုတာလဲခန္ဓာဘယ်နှပါလဲလူဘောနတ်ဘောမြမဘောရလဲခန္ဓာဘယ်နှပါလဲသိကျင်းကတိရိစ္ဆာန်ဖြစ်လဲခန္ဓာဘယ်နှပါလဲခန္ဓာ၅ပါးဘာသစ္စာလဲဒုက္ခသစ္စာဒီလိုမလားဘာဖြစ်လို့ဒုက္ခသစ္စာရလာတာလျာနေတာလဲမေးတော့အဝိဇ္ဇာဥသိတဲ့ကံမို့လို့ဘာဖြစ်လို့ပါလဲဒါကအဝိဇ္ဇာဥသိပြီးတော့ဒီလိုတဲ့ကံတွေတရားအကျိုးပေးမှလားဘဝအကျိုးပေးမှလ
ား
ဘဝအကျိုးပေးရင်ဘာသစ္စာနဲ့တွေ့မယ်ဘာဖြစ်လို့ဒုက္ခသစ္စာရတော့အဝိဇ္ဇာဥသိတဲ့ကံတွေပြုလို့ဒုက္ခသစ္စာရတာဒီလိုမလားကောင်းကံပြုလဲဘာသစ္စာမကောင်းကံပြုလဲဘာသစ္စာဒုက္ခသစ္စာခန္ဓာဘယ်နှပါးလဲဟောမြမကြီးသွားဖြစ်လဲခန္ဓာ၅ပါးပဲဟုတ်တယ်မလားဟောနဲ့မြမတရားမင်းကြီးသွားဖြစ်လဲခန္ဓာမနခန္ဓာ၅ပါးပဲဘာသစ္စာလဲဒုက္ခသစ္စာဒီတော့ဘုရားပရိသတ်တွေကဓာတ်ဒီဒုက္ခသစ္စာနဲ့မသိခင်မနိဗ္ဗာန်ဆိုတဲ့ Nirodha သစ္စာနဲ့ပဲတွေ့ကြပါတယ်ဆိုရင်ဘယ်လိုကံမျိုးလောဝိဇ္ဇာသူသိတဲ့ကံဝိဇ္ဇာကတရားလိုက်ဉာဏ်လားအဝိဇ္ဇာဆိုတဲ့နေရာမှာအလေးဖြုတ်ပလာဒါလည်းအဝိဇ္ဇာဆိုတဲ့နေရာမှာအလေးဖြုတ်ပလာအဘယ်လိုဖြုတ်မလဲဉာဏ်နဲ့ဖြုတ်ဘာဉာဏ်နဲ့လဲသစ္စာသိတဲ့ဉာဏ်နဲ့ဖြုတ်ဟုတ်တယ်မလားအဓိကဘာသစ္စာသိရမှာလဲဒုက္ခသစ္စာသိအောင်လို့ဒုက္ခသစ္စာဘာမှရှိခန္ဓာကဘယ်နှပါးလဲအကျဉ်းထုတ်လိုက်တော့ယုတ်တရားနဲ့နတ်တရားအဲဒီယုတ်တရားကိုသိအောင်လို့နတ်တရားကိုသိအောင်လို့ဒီလိုမလားယောနာကယောနာမှာမသိဘူးဆိုရင်ဘယ်လိုသိနေတော့အဲပုဂ္ဂိုလ်တ attva ငါယောနာကိုမသိဘူးဆိုရင်ဘာတွေသိနေတော့ပုဂ္ဂိုလ်တ attva ငါအဲဒီအသိသိတရားလားဒိဋ္ဌိလားအသိမမှန်ဘူးအသိမမှန်ဘူးဒီလိုမလားအတိမမှန်တဲ့အတွက်ဘဝထဲမှာအကျိုးပေးနေမှာပဲ အတိမမှန်ဘဲနဲ့ကုသိုလ်ပြုရင်ဘဝထဲမှာအကျိုးပေးနေမှာပဲ၃၀ကျပ်ပုံထဲမှာအကျိုးပေးနေမှာပဲဒုက္ခသန္တရာတွေလည်းနေဦးမှာပဲအတိမှန်ပြီးပြုရလို့လားအတိမမှန်နဲ့ပြုရလို့လားဒါပုဂ္ဂိုလ်တ attva ငါဆိုတဲ့နည်းနဲ့ပြုမယ်ဆိုရင်အတိမှန်သလားအတိမမှန်ဘူးလားအတိမမှန်ဘူးအဲ့ဒီတော့ဒီမမမှုဆိုဟိုဟာလေးတောင်းတာတရားလေးတောင်းတာဟိုဟာလေးပြည့်ခြင်းတရားလေးပြည့်ခြင်းကျမ်းမာခြင်းတို့ကုသိုလ်လုံးသလုံးလုံးချမ်းသာခြင်းတို့ကုသိုလ်လုံးသလုံးလုံးယာရုတို့ခြင်းတို့ကုသိုလ်လုံးသလုံးလုံးဟုတ်တယ်မလားစီပါရီတွေကောင်းခြင်းတို့ပဲကုသိုလ်လုံးသလုံးလုံးအဲ့ဒါဆိုရင်ရိုးရိုးကုသိုလ်လားမျောလင်းခြင်းနဲ့လုပ်တဲ့ကုသိုလ်နိဗ္ဗာန်မျောလင်းတာပြစ်စမရှိပေမဲ့အာယုံ၅ပါးကိုမျောလင်းရင်တော့တဏှာတည်ကြသွားပြီဟုတ်တယ်မလားအာရုံငါးပါးကိုမျောလိုက်ရင်ဘာဖြစ်တော့အသက်ရှင်ကျင်တာလဲတဏှာပဲကျမ်းမာကျင်တာလဲချမ်းသာကျင်တာလဲဈေးရောက်ကောင်းကျင်တာလဲတဏှာပဲယာရုတော့ကျင်တာလဲတဏှာပဲအဲဒီတဏှာလေးဥသိပြီးတော့ကုသိုလ်ပြုမယ်ဆိုရင်အဲဒီကုသိုလ်ကစင်ကြဲတဲ့ကုသိုလ်လားမစင်ကြဲတဲ့ကုသိုလ်မစင်ကြဲတဲ့ကုသိုလ်အမြင်မှန်တဲ့ကုသိုလ်လားမမှန်တဲ့ကုသိုလ်လားကုသိုလ်တော့ကုသိုလ်ပဲဒါပေမဲ့အမြင်မမှန်တဲ့ကုသိုလ်မလို့အဲဒီကုသိုလ်ဒီဘာမှအကျိုးပေးမလဲသောဇတဘောမှာအကျိုးပေးဗမာအကျိုးပေးမလဲသောဇတဘောမှာအကျိုးပေးရင်ခန္ဓာဗမာရဘာသစ္စာနဲ့နေရမှာလဲဒုက္ခသစ္စာနဲ့နေရမှာပဲသိလို့မလားအဲဒီတော့ဒုက္ခသစ္စာမှခြုံငင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရခြင်းပါတယ်ဆိုရင်ဘုန်းတော်ပရိသတ်တွေအမြင်မှန်မှန်လေးနဲ့ကုသိုလ်ပြုပါအမြင်မှန်မှန်လေးနဲ့ကုသိုလ်ပြုဘယ်လိုမြင်မှမြင်မှန်တော့အာမဟုတ်ဘူးလေယောနခန္ဓာလို့မြင်မှအမြင်မှအဲဒီတော့ဒါကယောဒါကနာဒါကခန္ဓာပုဂ္ဂိုလ်မပါဘူးတ attva မပါဘူးဒါယောနတွေပဲယောနတွေဖြစ်တဲ့ဖြစ်ပြီးတော့ပြက်တဲ့ဓာတိတရားမှငါမရှိဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးပုဂ္ဂိုလ်တ attva ငါမဟုတ်တဲ့ယောနတွေဖြစ်နေတာပဲလို့အဲဒီလိုအမြင်မှန်မှန်လေးနဲ့ကိုယ်တော်ပြုမယ်ဆိုရင်ငါမှမရှိတော့ပဲငါချမ်းသာခြင်းနဲ့ဆိုတာလည်းမရှိတော့ဘူးနာမမရှိပဲငါကြမ်းပါခြင်းတဲ့ကလားလေမရှိတော့ဘူးချမ်းသာခြင်းတော့ပြုရလားနိဗ္ဗာန်လိုခြင်းတော့ပြုရလားချမ်းသာခြင်းတော့ပြုရလားနိဗ္ဗာန်ရခြင်းတော့ပြုရလားဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာရရပါလို့ဤဒီလိုမလားနိဗ္ဗာန်မှာနိဗ္ဗာန်ငါခံစားခြင်းတော့ဆိုရင်မဟုတ်သေးဘူးဟုတ်တယ်မလားနိဗ္ဗာန်ငါခံစားခြင်းတော့ကုသိုလ်ပြုပါတယ်ဆိုရင်ဒါကောင်းဟုတ်ပါမလားဒါလည်းမဟုတ်သေးဘူးနိဗ္ဗာန်ငါနဲ့တော့ခံစားလို့ရပါမလားနိဗ္ဗာန်ကိုငါနဲ့သွားလို့ရရဲ့နိဗ္ဗာန်မှာငါရှိရလားခန္ဓာကိုရှိရလားဒီလိုတော့နိဗ္ဗာန်ကိုငါနဲ့ခံစားရမှာလားငါတွေချုပ်သွားတာငါချုပ်တယ်တဏှာတွေချုပ်တယ်ဒိဋ္ဌိတွေချုပ်တယ်တဏှာတွေချုပ်တယ်ဒုက္ခတွေချုပ်ခန္ဓာတွေချုပ်တယ်အဲ့ဒီချုပ်တာနိဗ္ဗာန်ဒီလိုမလားဒီကဒိဋ္ဌိတွေချုပ်တဏှာတွေချုပ်ငါတွေချုပ်ပုဂ္ဂိုလ်တ attva တွေချုပ်ခန္ဓာတွေချုပ်ဆိုတော့နိဗ္ဗာန်မှာငါလည်းမရှိဘူးနာမမရှိဘဲငါခံစားလို့လည်းမရဘူးဒီလိုဒီလိုဆိုရင်နိဗ္ဗာန်လိုချင်တာဒီဘာအတွက်လိုချင်တာတော့ဒုက္ခချုပ်တာဒုက္ခချုပ်တာတခြားလားခန္ဓာတွေချုပ်တာဒုက္ခကျောင်းနဲ့ခန္ဓာဒုက္ခတို့ရဲ့ချုပ်ငြိရာဖြစ်တဲ့နိဗ္ဗာန်မျက်မှောက်ပြရပါလို့ဤနိဗ္ဗာန်ကိုแท้မပြောဘူးထားဒုက္ခချုပ်ရပါလို့ဤဒီလိုမဟုတ်လားယောက်နဲ့ချုပ်ရပါလို့ဤဒုက္ခချုပ်ရပါလို့ဤအဲ့လိုဆိုအမြင်မှန်မရဘူးလားရပါတယ်အမြင်မှန်တဲ့ကုသိုလ်ပြုမယ်ဆိုရင်ဘုန်းတော်ပရိသတ်တွေတဲ့ဒုက္ခသံသရာလည်းမာလားဒုက္ခမှလုံငိမ့်သွားမှာလားဒုက္ခမှလုံငိမ့်သွားမယ်ဆိုရင်သင်္ခါရပစ္စယဝိညာဏဖြစ်မှာလားသင်္ခါရဏိရောဓဝိညာဏဏိရောဓဖြစ်မှာလားသင်္ခါရချုပ်လို့သင်္ခါရဘာကြောင့်ချုပ်အဝိဇ္ဇာချုပ်လို့အဝိဇ္ဇာဘာကြောင့်ချုပ်ဝိဇ္ဇာညာပေါ်လို့ချုပ်တာအဝိဇ္ဇာကလည်းဝိဇ္ဇာဖြစ်အောင်လောလိုက်တော့အဝိဇ္ဇာချုပ်သွားတာပေါ့အဝိဇ္ဇာချုပ်လို့ဝိဇ္ဇာဖြစ်တယ်ဝိဇ္ဇာဖြစ်လို့သင်္ခါရချုပ်တယ်သင်္ခါရချုပ်လို့ဝိညာဏရုပ်တွေချုပ်တော့ဒုက္ခသစ္စာတွေသာသနာကျင်လည်အောင်မလားနိဗ္ဗာန်ချမ်းသာဆိုတဲ့အရေးတက်မရဘူးလားရအဲ့တော့ပရိစ္ဆေသမုပ္ပါဒ်တရားကိုလေ့လာမယ်ဆိုရင်သာသနာလည်းပုံလည်းနည်းကိုလည်းပဲသဘောပေါက်တယ်သာသနာမှပြတ်ပုံပြတ်နည်းကိုလည်းသဘောမပေါက်ဘူးလားပေါက်အဲ့ဒါကြောင့်သန္ဓရာလေခြင်းကိုမလိုက်ဘဲနဲ့သန္ဓရာရက်ခြင်းကိုသဘောပေါက်အောင်ကြိုးစားပြီးတော့သန္ဓရာရက်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ဖဲ့ပါလို့ခေါ်လိုက်ကြ။အေးဂျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတ်တော်ဖွဲ့တင်တဲ့အောင် ပြည့်စုံဆောင်ရှောက်ထပ်နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။